Welcome to the Voice of America in Burmese.
Mingla nyaja mak tora si makne. Epila kone ye boto ne vio mi mama insi sinego me kampi danzu Washington DC murogani daya tolin pini babi. Mi masana je nyak kona igani sena iti tolin pini re DC singuro. Lano mita sako nasanga tongzane ne. Lano mita tia koze rogani daya nasin nangyadlo. Vio mi mama ye Facebook samye nagani le daya nasin lo yanay marakne. ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇွန်လငယ်ကဆောင်ရွက်ပေးတော့ပါမယ်ဒီကနေ့မှာတော်တော်ရှင်နေနာစင်ကြားမယ့်အထက်မှာတော့စုံတော်တာစစ်တပ်ဦးရှိပြီစစ်တပ်ဦးတည်ပြီလို့ရတယ်။နောက်ရှိခံရလူတွေကတော့တိကျပြောလို့မရသေးဘူး။စကားဦးလောက်တော့အနည်းဆုံးရှိနေတယ်။စကားဦးအထက်မှာလို့ရှိမှာ။တန်ရန်ရတာဒီကနေ့ကလေးမျိုးမှာစနားပြသူတွေကိုအကြံဖက်ဖြိုခွင်းခဲ့တဲ့အတွက်တေဆုံးသူအများပြားရှိခဲ့ င်းပြည်နယ်အတွင်းစစ်တပ်နဲ့ KNU တို့ကြားကတိုက်ပွဲနောက်ဆုံးအခြေအနေတွေရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအချင်းချင်းကြားကတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အခြေအနေတွေနဲ့အတူတရုတ်နိုင်ငံရွှေလီမြို့မှာကိုဗစ်အတည်ပြုလူနာတွေတိုးလာတာကြောင့်တရုတ်မြန်မာနယ်စပ်ကုန်စည်စစ်ဆင်မှုတွေရပ်တန့်နေတဲ့အခြေအနေတွေကိုလည်းတင်ပြပေးသွားမှာဖြစ်ပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍဖြစ်တဲ့ဦးကျော်စံတာရဲ့မြမအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုလည်းတင်ဆက်ပေးသွားမှာပါခင်ဗျာ။ဒါတွေကိုမတင်ဆက်ခင်မှာတော့အခုအရင်ဆုံးဘူထုနေညအတွက်နောက်ဆုံးရသတင်းတွေကိုမှတ်မှတ်သိအောင်နဲ့ကိုဝင်းမင်းတို့ကတင်ပြပေးကြပါမယ်။
ဒီကနေ့မနေ့ပိုင်းကစပြီးကလေးမျိုးပင်မတပိတ်ဖြစ်တဲ့တဟန်းခန္တက်ကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်တေဆုံးလူ12ဦးထက်မနည်းရှိပြီလို့ဒေသခံတွေက VOA ကိုပြောပါတယ်။ပြစ်ခတ်မှုအတွင်းဒဏ်ရာရသူ10ဦးထက်မနည်းရှိပြီးလူတချို့ဖမ်းဆီးခံရတယ်လို့မျက်မြင်တွေကပြောပါတယ်။ပဲခူးမျိုးမှာလည်းဒီကနေ့မနေ့ပိုင်းလမ်းအတားစီးတွေကိုလာရောက်ဖယ်ရှားတဲ့စစ်တပ်ကပြစ်ခတ်ခဲ့လို့ဥကောက်နဲ့ရင်ဘက်ကိုကြီးစံထိမှန်ပြီးအမျိုးသားနှစ်ယောက်တေဆုံးခဲ့ပါတယ်။နောက်ထပ်အနည်းဆုံးလူ9ဦးတနက်ကြီးစံထိမှန်ထားပြီးအဲ့ဒီတဲကတဦးကအခြေအနေစိုးရိမ်ရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မင်းညကညောင်ရှိမြို့မှာစစ်တပ်ကပစ်ခတ်တဲ့အတွက်အမျိုးသားတူတေဆုံးခဲ့ပါတယ်။ပင်လယ်ဘူးမြို့မှာပြီးခဲ့တဲ့ရက်ပိုင်းတွင်ဆန္ဒပြသူတွေကိုစစ်တပ်ကဖြိုခွင်းပြီးတဲ့နောက်ရက်ကွက်တွေအတွင်းမှာလိုက်လံပစ်ခတ်နေတာကြောင့်ပင်လယ်ဘူးဒေသခံတွေနေရပြောင်းရွှေ့နေကြရပါတယ်။မြန်မာနိုင်ငံအနှံ့ဆန္ဒပြပွဲတွေကိုစစ်တပ်ကအင်အားသုံးနှိမ်နေနေတဲ့ကြားမှာပဲဆန္ဒပြပွဲတွေကဆက်ပြီးတော့ရှိနေတာပါ။ရန်ကုန်ကနေရအနှံ့ပြားနဲ့မန္တလေးဒဇယ်တီးတိမ်စကိုင်းဖားကတ်မိုးကုတ်နဲ့ရေဦးမြို့တွေမှာနေ့စဉ်မပြတ်ဆန္ဒပြနေကြပါတယ်။ကတာမြင်းကျန်မိုးကောင်းမြင်းချီနာမိထီလာဝမ်နွေမော်လမြိုင်ဖျားသုံးစုအပါအဝင်ပဲခူးပြည်ဦးလင်လက်ပန်းတောင်ဒေသတွေမှာပါအာယုံဦးတပိတ်ပျောက်ကြားတပိတ်ရွာရင်းတပိတ်နဲ့ဗရောက်တပိတ်တွေကိုပုံစံအမျိုးမျိုးနဲ့ပြုလုပ်ခဲ့ကြပါရဲ့ရှင်မြန်မာနိုင်ငံအကြက်အတဲကိုကူညီဖြည့်ရှင်းပေးဖို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ကြိုးပမ်းမှုတွေကိုဗြိတိန်နိုင်ငံကလည်းအားပေးထောက်ခံသွားဖို့ရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကဒီကနေ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေါမနစ်ရက်နဲ့တွေ့ဆုံအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
On Myanmar, we share the same concern and continue to call for Myanmar military to stop the use of force to
မြန်မာနိုင်ငံနဲ့ပတ်သက်လို့ကျမတို့ရဲ့စိုးရိမ်မှုတွေကအတူတူပဲဖြစ်ကြောင်းနောက်ထပ်အရသာထိခိုက်သေးခြင်းမှုတွေမဖြစ်အောင်မြန်မာစစ်တပ်အနေနဲ့အင်အားသုံးပစ်ခတ်နေရတွေကိုရပ်ပြီးဒီမိုကရေစီညီညွတ်ရေးနဲ့တည်ငြိမ်ရေးပြန်လည်ရရှိအောင်ဆွေးနွေးအပြေရှာနိုင်တဲ့အခင်းကျင်းတည်းရဲ့ဖန်တီးဖို့ဆက်လက်တောင်းဆိုပါတယ်လို့ဝန်ကြီးရက်နိုမာဆူဒီကပြောပါတယ်မြန်မာအရေးကူညီဖြည့်ရှင်းနိုင်ဖို့အာဆီယံနိုင်ငံတွေရဲ့ကြိုးပမ်းမှုမှာဗြိတိန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဘယ်လိုပံ့ပိုးပေးနိုင်မလဲဆိုတာတွေကိုအင်ဒိုနီးရှားနိုင်ငံမှာရောက်နေတဲ့ဗြိတိန်နိုင်ငံညာရေးဝန်ကြီးနဲ့ဆွေးနွေးခဲ့တယ်လို့လည်းဝန်ကြီးမာဆူရီကပြောပါတယ်မြန်မာနိုင်ငံအတွင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆေးရုံတွေနဲ့စာတင်ကျောင်းတွေတိုက်ခိုက်ခံရပြီးအကြမ်းဖက်တိုက်ခိုက်မှုကြောင့်ကျန်းမာရေးနဲ့ပညာရေးစနစ်အပေါ်ထိခိုက်မှုတွေကိုပြည်တွင်းမှာလုကင်နေတဲ့ကုလသမဂ္ဂဝန်ထမ်းတွေစိုးရိမ်နေတဲ့အကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် Since the 1st of February there have been at least 28 attacks against hospitals and health personnel and 7 attacks against schools and school personnel. ကျန်းမာရေးဝန်ထမ်းတွေကိုတိုက်ခိုက်မှု28ကြိမ်ခန့်မနည်းဖြစ်ပွားခဲ့ပြီးကျောင်းနဲ့ကျောင်းဝန်ထမ်းတွေကိုတိုက်ခိုက်မှု9ကြိမ်ဖြစ်ပွားခဲ့ကြောင်းစီရနာဝန်ထမ်းကျမကြီးဆောင်ရှောက်ပေးနေသူတွေအရေးပေါ်လူနာတင်ကားတွေကိုတိုက်ခိုက်ခံရတာကြောင့်လေလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ထိခိုက်ဒဏ်ရာရတဲ့အရက်သားပြည်သူတွေရဲ့အသက်ကယ်ဖို့ကူညီဆောင်ရှောက်ရေးမှာအဟံအတားတွေတွေ့ကြုံရတယ်လို့စတက်ဖန်ဒူ
ဂျာရက်ကပြောပါတယ်မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားပြီးဥရောပသမဂ္ဂ EU ကတပေါင်းတစည်းတည်းပြစ်ဒဏ်ခတ်အရေးယူမှုချမှတ်ရေးပြင်ဆင်နေကြောင်းပြင်သစ်နိုင်ငံခြားရေးဝန်ကြီးယွန်အီဖလီဒရီယန်ကအင်္ဂါနေ့မှာပြောဆိုပါတယ်မြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်မှာစီးပွားရေးတန်ခတ်ပိတ်ဆို့မှုကိုဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံအဆင့်အထိတိုးမြှင့်ဆောင်ရွက်မှာဖြစ်တဲ့အတွက်ဒီတန်ခတ်ပိတ်ဆို့မှုတွေကိုမြင်းမြန်းဆန်းဆန်းကျင့်သုံးနိုင်မှာဖြစ်ကြောင်းပြင်သစ်နိုင်ငံညာရေးဝန်ကြီးကပါရီမြို့တော်မှာလွှတ်တော်မှတ်တွေကိုမနေ့ကပြောဆိုခဲ့ပါတယ်။ဆီယနာတင်းသူတွေအပေါ်မှာဖိအားပေးချင်းချောက်တဲ့တန်ခတ်အရေးယူမှုတွေကအကျိုးမရှိဘဲအန္တရာယ်အလွန်ကြီးကြောင်းပြည်ရင်းပဋိပက္ခကြီးဖြစ်အောင်တွန်းပို့တယ်လို့ဖြစ်မဲ့အကြောင်းရုရှားနိုင်ငံညာရေးဌာနပြောခွင့်ရရဲ့ပြောဆိုချက်ကို Interfax သတင်း Agency ကိုကိုကာပီရိုက်တာသတင်းကဖော်ပြပါတယ်။ဆီယနာသိမ်းမှုမှာတာဝန်ရှိသူတွေနောက်သူတို့နဲ့ပတ်သက်ဆက်နွယ်သူတွေစစ်တပ်နဲ့ဆက်ဆက်တဲ့လုပ်ငန်းကြီးတွေအပေါ်မှာ American, Britain, Canada နဲ့ဥရောပသမဂ္ဂ EU တို့ကတန်ခတ်ပိတ်ဆို့မှုတွေအသီးသီးချမှတ်ထားပါတယ်ရှင်။မြန်မာနိုင်ငံဥပဒေရေးရာကိုယ်စားလှယ်တွေနဲ့မြန်မာနိုင်ငံအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဆိုင်ရာယန္တရား IIMM အဖွဲ့အကြီးကဲတို့ဒီကနေ့ February 9ရက်နေ့မှာတွေ့ဆုံသွားဖို့ရှိတယ်လို့ CRPH ရဲ့ကုလသမဂ္ဂဆိုင်ရာအထူးတန်တမန်ဒေါက်တာဆဆာကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာ February 10ရက်နေ့နောက်ပိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆန္ဒပြပွဲတွေကိုဖြိုခွဲနှိမ်နင်းတာမှာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်ပြီး CRPH နဲ့ IIMM တို့အကြားပူးပေါင်းဆွေးနွေးအပြေရှာကြဖို့ရည်ရွယ်ထားတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုနှိပ်စက်ညှဉ်းပန်းမှုတွေနဲ့တရားလက်လွတ်တပ်ဖြတ်မှုတပ်တွေအထောက်အထား38,000ကိုစုဆောင်းထားတယ်လို့ဒေါက်တာဆဆာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မှတ်တမ်း38,000နဲ့မှဥပဒေမဲ့တပ်ဖြတ်မှု940ကျော်အကျဉ်းထောင်တွင်တည်ဆုံမှု10မှုအပြင်နှိပ်စက်ညှဉ်းပန်းတာတရားမဝင်ဖမ်းဆီးတာနဲ့ငြင်းငင်းစွာဆန္ဒပြပွဲတွေအပေါ်အင်အားအလွန်အကျွံသုံးနှိမ်နင်းမှုတွေပါဝင်တယ်လို့ဒေါက်တာဆဆာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗိုလ်ရူးနေညပိုင်း VOA American တန်ရဲ့ခြေတန်းရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။တရုတ်နိုင်ငံမှာကိုဗစ်ပိုးတွေ့သူတွေအရင်ထက်အနည်းငယ်ကျလာချိန်မှာပိုးတွေ့သူတွေနှစ်ဦးကတော့မြန်မာနဲ့နယ်စပ်မြို့ရွှေလီမှာအချင်းချင်းကူးစက်ခဲ့တာပါ။တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကမနေ့အင်္ဂါနေ့မှာပိုးတွေ့သူတွေပေါင်း12ဦးသာရှိခဲ့တာမို့တနေ့တနင်္လာနေ့တုန်းကတွေ့ခဲ့တဲ့24ဦးပမာဏကနေကျဆင်းလာတယ်လို့ဒီနေ့ပြောလိုက်ပါတယ်။တရုတ်ကျန်းမာရေးကော်မရှင်ကြေညာချက်ထဲမှာပဲအရင်ဘက်ကစပိုးတစ်ပြန်တွေ့ခဲ့တဲ့ရွှေလီမြို့မှာအခုလိုဒေတာတွေအချင်းချင်းကူးစက်မှုဆက်ရှိနေတယ်လို့ဖော်ပြခဲ့တာပါ။ဒါအပြင်တရုတ်တနင်္ဂနွေလုံးမှာကိုဗစ်လက္ခဏာမပြတဲ့တန်တရားရှိထားသူအရေအတွက်ကလည်းတနေ့က18ဦးရှိခဲ့ရာကနေမနေ့မှ10ဦးကိုကျဆင်းလာခဲ့ပါတယ်။အခုချိန်ထိတရုတ်ပြည်မကြီးမှာပိုးတွေ့သူတွေစုစုပေါင်း 9,000 ကျော်မှဆက်ရှိနေပြီးသေဆုံးသူပေါင်းကလည်း4636ဦးဖြစ်မပြောင်းမလဲဆက်ငြိမ်နေပါတယ်။ဒါပေမဲ့ကမ္ဘာမှာကိုဗစ်ပိုးတွေ့သူတတိယအဆိုးဆုံးအိန္ဒိယမှာတော့ကိုဗစ်ပိုးတွေ့သူတွေဒုတိယလှိုင်းကြုံနေရချိန်မှာဒီနေ့ပဲပိုးတွေ့သူတွေ13,500ကျော်ထိပြန်မြင့်တက်လာနေပြီးဒါကလွန်ခဲ့တဲ့2လကျော်အတွင်း73ဆအထိစံချိန်သစ်တင်မြင့်တက်လာကသေဆုံးသူကလည်း630အထိဒီနေ့မြန်မာလာနေပါတယ်ခင်ဗျ။အလွန်ကူးစက်မြန်ပြီးအရင်ပြည်တိုင်မှာတွေ့ခဲ့တဲ့ကိုဗစ်ပိုးမျိုးစားသည့်ထိုင်းနိုင်ငံတွင်မှအချင်းချင်းကူးစက်တာကိုပထမဆုံးစတွေ့ခဲ့ပါတယ်။ထိုင်းနိုင်ငံရှိ virus beta ဆိုင်ရာကြောကျင်သူကပြည်တိုင်မှာအရင်တွေ့ခဲ့တဲ့ B.1.1.7 မျိုးစားကိုလူပေါင်း24ဦးမှအခုလိုအချင်းချင်းကူးစက်ခဲ့တာတွေ့ရှိလိုက်တယ်လို့ဒီနေ့ပြောလိုက်တာပါ။ချူလာလောင်ကွန်တက္ကသိုလ်ကအကြီးတန်း virus beta ပညာရှင် Yong Phupho Rawan ကဒီပိုးတွေမျိုးစားဟာအလွန်ကူးစက်မြန်ပြီးအရင်တွေ့ခဲ့တာတွေထက်တိတသမ9ဆအထိပိုကူးဆက်မြန်တယ်လို့သတိပေးလိုက်ပါတယ်။ထိုင်းနိုင်ငံနဲ့ဒီနေ့ပိုးတွေ့သူတွေ334ဦးထိပ်ပြန်မြင့်တက်လာနေချိန်မှာနိုင်ငံခြားကနေကူးဆက်လာသူက9ဦးသာတွေ့ခဲ့ပြီးအများစု328ဦးကပြည်တွင်းမှာကူးဆက်ခံခဲ့ရတာပါ။
မနေ့အင်္ဂါနေ့တုန်းကတော့ပိုးသစ်တွေ့သူ250တာရှိခဲ့တာမို့ဒီနေ့မှာ33ကြာခဲ့နှုန်းတက်လာခဲ့တာပါထိုင်းနိုင်ငံထဲမှာအခုချိန်ထိကူးစက်သူစုစုပေါင်းကတော့3000နီးပါးရှိလာနေပါပြီပြည်နယ်တွေမှာပါမြင့်တက်လာနေတဲ့ဒီကိုဗစ်ပိုးသစ်တွေ့ရှိမှုဟာတကယ်တော့ဘန်ကောက်ကဖျော်ဖြေလုပ်ငန်းတွေကနေအရင်ခံလာတာလို့ကိုဗစ် -19 ဌာနပြောခွင့်ရဒေါက်တာအပီစမိုင်းဆရီရန်ဆောင်းကဆိုပါတယ်နော်ကိုဗစ် -19 ကာကွယ်ဆေးကိုကမ္ဘာတဝန်းဆင်းရဲတဲ့နိုင်ငံတွေကပါအငြင်းများဖြန့်ဝေပေးနိုင်ရေးကိုဗစ်ကာကွယ်ဆေးထုတ်လုပ်မှုမှာအပြင်စံသက်ကိရိယာနဲ့ကုသမှုတွေမှာပါပိုရင်းနှီးမြှုပ်နှံကြဖို့တပြေးချိုအကြီးအကဲကတိုက်တွန်းလိုက်ပါတယ်ကမ္ဘာကျန်းမာရေးဖွဲ့တပြေးချိုညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus အနေနဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်တာဖြစ်ပြီးနိုင်ငံပေါင်း190မှာကိုဗစ်ကာကွယ်ဆေးထုတ်မှုတွေစတင်နေပြီလို့လည်းဆက်ပြောခဲ့ပါတယ်ဒေါက်တာ Ghebreyesus ကပဲ
We needto invest in equitable production and access
to COVID-19 COVID-19 အမြန်ဆေးစစ်ကိရိယာတွေထုတ်လုပ်လက်လန်းပြီးအောက်ဆီဂျင်ကုသမှုပေးရတဲ့နိုင်ငံတွေအကြားနဲ့နိုင်ငံတစ်ခုချင်းတွင်မှာပါကာကွယ်ဆေးရရှိရေးတွေတာဝန်ညီမျှဖြစ်ဖို့ရင်းနှီးမြှုပ်နှံဖို့လိုနေပါပြီအခု2021ခုနှစ်ရဲ့ပထမရက်တရအတွင်းမှာကျန်းမာရေးလုပ်သားတွေနဲ့အန္တရာယ်ကြီးသူအားလုံးကိုကာကွယ်ဆေးစထုတ်ပေးဖို့ကျွန်တော်တောင်းဆိုခဲ့ပါတယ်ဒီရက်တရကအခုသတင်းပတ်ထဲမှာပြည့်သွားပြီးနိုင်ငံပေါင်း190မှာကာကွယ်ဆေးစထိုးပေးနေပါပြီလို့တပည့်ချုပ်ကြီးကဲကပြောသွားတာပါတပည့်ချုပ်ညွှန်ချုပ် Gabrielsus ကဆက်ပြီးဒီကမ္ဘာကာယောဂါကြီးကိုတားဆီးနိုင်ဖို့အထူးအောက်ဆုံးနည်းလမ်းတွေကတော့အခုကာကွယ်ဆေးထုတ်လုပ်ရေးနဲ့ထုတ်လုပ်မှုအညီများဖြန့်ဝေနိုင်ရေးတွေကိုတိုးမြင့်ပြီးအလေးနဲ့လှုပ်ဆောင်တာပဲဖြစ်တယ်လို့ဆိုပါတယ်ခင်ဗျာအမေရိကန်နဲ့အီရန်တို့အနေနဲ့နျူကလ িয়ার သဘောတူချက်ချက်ပြန်အသက်သွင်းနိုင်ဖို့ပထမအခြေလမ်းဖြစ်အဆင့်ကန်ဆဆွေးနွေးခဲ့ကြပါတယ်2015ခုနှစ်တုန်းကအီရန်နဲ့အမေရိကန်ပါဝင်ကမ္ဘာအင်အားကြီး6နိုင်ငံတို့သဘောတူထားချက်ကိုအရင်သမ္မတဒေါ်နယ်ထရမ့်လက်ထက်ကဖျက်သိမ်းခဲ့ပြီးအခုတော့ပြန်အသက်သွင်းနိုင်ဖို့ဥရောပသမ္မတအစီအစဉ်နဲ့မနေ့ကဆဆွေးနွေးခဲ့ကြတဲ့အပေါ်အမေရိကန်ဘက်ကလည်းကြိုဆိုလိုက်ပါတယ်အီရန်ဘက်ကနျူကလ িয়ার လုပ်ငန်းတွေရပ်ပြီးရင်အမေရိကန်အပြင်တရုတ်ရုရှားပြင်သစ်ဂျာမနီနဲ့ဗြိတိန်တို့လည်းပါတဲ့6နိုင်ငံအဖွဲ့ဘက်ကလည်းစီဝိုင်းတက်ကပိစုထားမှုတွေကိုပြန်လျှော့ပေးမဲ့သဘောတူခဲ့ချက်ကနေအရင်သမ္မတဒေါ်နယ်ထရမ့်က2018ခုနှစ်မှာနှုတ်ထွက်ခဲ့ပြီးဓာတ်ခတ်မှုအသစ်တွေချမှတ်ခဲ့ရမှာအီရန်ဘက်ကလည်းနျူကလ িয়ার လုပ်ငန်းတွေပြန်တိုးမြင့်လာခဲ့ပါတယ်။သမ္မတဂျိုးဘိုက်ဒန်အနေနဲ့အရင်ဒီမိုကရက်တစ်ပါတီဝင်သမ္မတဘရက်အိုဘားမားလက်ထက်ကရယူခဲ့တဲ့ဒီအီရန်နျူကလ িয়ার သဘောတူချက်ကိုပြန်အသက်သွင်းခြင်းပေမဲ့အီရန်ဘက်ကအမေရိကန်နဲ့မျက်နှာချင်းဆိုင်ဆွေးနွေးဖို့ကန့်ကွက်ထားတာကြောင့်ပြန်ဆဖို့ခက်နေခြင်းဩစတြေးလျနိုင်ငံမြို့တော်မှာအမေရိကန်မပါတဲ့ဒီ၅နိုင်ငံနဲ့အီရန်ပြန်ဆဆွေးနွေးနိုင်ခဲ့တာပါမနေ့ကဆွေးနွေးပွဲပေါ်အမေရိကန်ဘက်ကကောင်းမွန်တဲ့ပထမအခြေလမ်းဖြစ်ကြိုဆိုခဲ့ချိန်မှာဒီသဘောတူခဲ့ချက်ကိုပြန်အသက်သွင်းနိုင်ဖို့နှစ်လလောက်အချိန်ယူသွားဖို့ရှိတယ်လို့လည်းအမေရိကန်မပါတဲ့ဒီ၅နိုင်ငံကြားအင်တာနက်အွန်လိုင်းကတောက်ကြနေဆွေးနွေးပွဲပြီးမှဥရောပသံတမန်တွေကခန့်မှန်းခဲ့ပါသေးတယ်အမေရိကန်ရဲ့အီရန်ဆိုင်ရာထူးသံတမန် Rob Malley ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့အနေနဲ့လည်းအခု၅နိုင်ငံမှာပါတဲ့ဥရောပနိုင်ငံတွေနဲ့တရုတ်ရုရှားတို့ရဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်ခင
်ဗျနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမြသစင်အောင်နဲ့ကိုဝင်းမင်းတို့တင်ပြပေးခဲ့ကြတာပါခင်ဗျာဗီအမေရိကန်တန်ကဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမဆုံးတော့ကလေးမျိုးကတပိတ်စခန်းနဲ့ကလေးမျိုးကတပိတ်စခန်းအချမ်းဖက်ဖြိုခွဲခံခဲ့ရတဲ့အကြောင်းကိုဥစွာတင်ပြပေးခြင်းပါလေစစ်တပ်ကအာဏာသိမ်းပြီးချိန်ကတည်းကအပြင်းထန်ဆန့်ကျင်ကန့်ကွက်ပြီးဆန္ဒပြခဲ့ကြတဲ့စကိုင်းတိုင်းဒေသကြီးကလေးမျိုးတပိတ်ခံတပ်ကိုဒီကနေ့မှစစ်တပ်ကအချမ်းဖက်ပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်တေဆုံဒဏ်ရာရဖမ်းဆီးခံခဲ့ကြရပါလေအဖြစ်အဆိုကတော့ VOE သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကလေးမျိုးနောက်ဖက်ဗိုလ်ချုပ်လမ်းမပေါ်ကပင်မတပိတ်စခန်းဖြစ်တဲ့တန်ဟန်တပိတ်ခံတပ်ကိုလုံခြုံရေးတပ်ဖွဲ့တွေကနေဒီမနက်ပိုင်းမှာအင်အားတုံးပစ်ခတ်ဖြိုခွင်းခဲ့တယ်လို့တပိတ်ဦးဆောင်လူတူကပြောပါတယ
်ကျွန်တော်မှတ်ထားတာမနေ့9:30မှာစဖြစ်တာလက်နက်ကြီးတွေရောဘုံးတွေရောတန်ကျဲကြီးတွေကျွန်တော်ကြားနေရတယ်တနက်တန်ကျဲတော့စစ်တိုက်ပဲခုခံလုံမရတဲ့အခြေအနေဖြစ်တော့အားလုံးနောက်ဆုံးသွားကြတာတဖြည်းဖြည်းနဲ့သူတို့ကတိတ်လာတာသူအစပထမတော့ခုခံဖို့လုပ်နေတော့မှသူတို့ကခံတရတရတွေဝင်လာတော့တကယ်ညစ်တယ်လို့ဖြစ်သွားတဲ့ချိန်မှာတချို့ကတော့စုံနိုင်တယ်လို့ဆုတ်တယ်ဆုံနဲ့မနိုင်တော့လို့ထွက်ပြေးကုန်ကြတာကျွန်တော်အနောက်ခံတနဲ့အရှိခံတပေါ့နော်တပိတ်စခန်းအနောက်ပိတ်ထားတဲ့ဟာနဲ့အရှိပိတ်ထားတဲ့အကုန်လုံးသူတို့တင်ပိုင်လိုက်ပြီးတင်လိုက်ပြီးတော့မှဒီခံတထဲမှာရှိတဲ့လမ်းကျူလမ်းကြားတွေကိုလိုက်ပစ်နေတယ်
Dilu Lungjo Yita Poetigani, the basic young Lugu, pick up Chukwenama, set the Ute Somi, Tayashi Dure, Pansi Kaya Dure, Lashi Dello, the way Usan Luga Sapiovane.
ဆုံးတော့တာဆက်တူရှိပြီဆက်တူကြီးအတီပြုလို့ရတယ်။ဆန်းစီခံရလူတွေကတော့တိကျပြောလို့မရသေးဘူး။ဆင်းအားဦးလောက်တော့အနည်းဆုံးရှိနေတယ်။ဆင်းအားအထက်မှာလည်းရှိမှာ။တန်ရန်ရတာ၅ဦးနဲ့၁၀ဦးကျောက်လောက်ပဲမှန်းတာ။တချို့လူတွေကစီယုံတက်ခွင့်မရတဲ့အတွက်သူကသူစင်တီတဲ့နေရာပို့တဲ့လူတွေလည်းရှိတယ်။ဒီအနောက်ခံတန်းနာဘက်ကရှိတဲ့ရက်ကွက်အင်တိုင်းဘူးတို့ဝင်ပြီးတော့ဆိုင်းတဲ့ဆိုင်ပ
ဖြိုခွင်းမှုကြောင့်တာဟန်တပိတ်ခန္ဓာကနေဆုတ်လိုက်ရတဲ့အချိန်တွေကိုတော့တပိတ်မှောက်လူငယ်တို့ကအခုလိုပြောပါတယ်
ဟုတ်တယ်ပိတ်ဆို့ပြီးတော့မှပြတ်ခတ်တာပေါ့နော်မနက်ပိုင်းတော့ဟိုစားလက်နဲ့ကြီးကြီးပါတယ်လို့သူတို့သိရတယ်ကဟိုအချက်20 30တိအောင်အတန်ကြားတယ်ဆိုတော့ဖိုက်စိတ်တိုက်ပြတ်ခတ်တာမျိုးလမ်းကျူလမ်းကြားတိအောင်ဝင်ပြတ်တာတွေပြုလုပ်ထားတယ်ပေါ့နော်ကျွန်တော်တို့ဒီဘက်ကန်တက်ကတော့အများအားဖြင့်တော့စဲအိတ်ပါပဲအဲ့ဒါပြီးတော့မှဒီကားတာယာတွေရှိမယ်စဲအိတ်နဲ့ကားတာယာပါပဲခုတော့ခန်းစစ်စီးနှစ်ခုလုံးလဲကျူသွားပြီ
ဒီတပိတ်ဖြူခွင်းခံရပြီးဇာနာပြသူတွေထဲကတချို့ဆိုရင်ကိုယ့်ကိုယ်ကိုကာကွယ်ဖို့သူမီးတနတ်တင်တဲ့သူဖမ်းဆီးခံရတယ်လို့ဆိုပါတယ်ကလေးမျိုးပြစ်ခတ်မှုမှာရဲနဲ့စစ်သားအင်အားများပြားနဲ့တမျိုးလုံးဖြတ်ကျက်နေရယူထားလို့တရားရသူတွေအပါအဝင်ထိခိုက်မိသူတွေကိုဂုဏ်ကြီးဆောင်ရွက်ပေးဖို့နိုင်ရည်တင်ကားတွေတွာလာလို့မရသေးဘူးလို့လည်းမြို့ခံတွေကပြောပါတယ်ကလေးမျိုးမှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုတွေနှိမ့်စင်လို့ရှိနေတာပါပြီးခဲ့တဲ့မလ28ရက်နေ့တုန်းကလည်းကလေးမျိုးတဟန်းခန္တာကတပိတ်စခန်းကိုလုံချုံရွက်ဖွဲ့တွေကဖြိုခွင်းခဲ့တာကြောင့်ငောင်းဦးသိဆုံးပြီးအများပြားတန်ရာရရှိခဲ့ပါတယ်။ဇာနာပြသူတွေဘက်ကလည်းကြာရသူမီးသနလေသနတွေနဲ့ခုခံကာကွယ်ခဲ့ကြပါတယ်ခမ ya
။ကလေးမျိုးကတပိတ်စခန်းအကြမ်းဖက်ဖြိုခွဲခံခဲ့ရတဲ့အကြောင်းကိုနိုင်ကွန်းအင်ကသတင်းပေးပို့ခဲ့တာပါခမ ya ။တစ်ဆက်တည်းမှာပဲတခြားနေမျိုးတွေကဇာနာပြပွဲတွေအသီးသီးအကြမ်းဖက်ဖြိုခွဲခံခဲ့ရတဲ့အခြေအနေတွေကိုလည်းပြောပြပေးပါဦးမယ်။ပကုံးမြို့မှာစစ်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲကိုပြစ်ခတ်ဖြိုခွဲခဲ့လို့နှစ်ဦးတည်းမှနဲ့တေဆုံးခဲ့တယ်လို့ဒဇယ်တပိတ်ကိုလည်းဝင်းဖြိုခွဲခဲ့တာကြောင့်တဦးတေဆုံးခဲ့ပါတယ်။တဝယ်မြို့တပိတ်စစ်ကြောင်းကိုလည်းအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်တရားရသူဖမ်းဆီးခံရသူတွေရှိခဲ့ပါတယ်။ရခိုင်ကလာတဲ့အခြေအနေအပြည့်စုံကိုတော့မတ်ခင်ဖြူထွေးကပြောပြပေးပါမယ်ခင်ဗျာ
။ဒီကနေ့ဧပြီလ9ရက်မြန်မာနိုင်ငံတဝမ်းမှာစစ်ကောင်စီကိုစန့်ကျင်ဆန္ဒပြတာတွေအရှိန်မပြတ်ပုံစံမျိုးစုံနဲ့ပြုလုပ်နေကြတာကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွင်းမှုတွေလည်းဆက်ပြီးတော့လုပ်နေပါတယ်။ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်ပဲခူးတိုင်းဒေသကြီးပဲခူးမြို့မှာဒီကနေ့မနက်ပိုင်းက2ဦးသေဆုံးပြီး5ဦးကြီးဆန်းထိမှန်တန်ရာရပါတယ်။ဒီအခြေအနေကိုမျက်မြင်တွေ့ခဲ့တဲ့ပဲခူးမြို့ကန်တူက VWE ကိုအခုလိုပြောပြပါဗျာ
။ပြစ်ခတ်မှုကမနက်ကကျွန်တော်တို့7နာရီ15လောက်ပေါ့နော်။7နာရီ15လောက်မှာအဲ့ဒီမှာမနက်ကကျတော့ကျွန်တော်တို့ရွာတက်ခဲ့အဲတခါဝိုင်းကြောင်းရှိရရဲ့ကျွန်တော်တို့ဒီဘက်ကြောက်ကြီးစုတက်ကရဲကျွန်တော်တို့ညှက်ပြီးတော့ကျွန်တော်ပြစ်ပြောဝင်တာခင်ဗျပြစ်တော့အချိန်မှာကလေးနှစ်ယောက်ပေါ့ခြိသွားတယ်ပေါ့နော်ကလေးနှစ်ယောက်ခြိသွားတာမောင်ငင်းချန်းဆိုတဲ့ကလေးတစ်ယောက်ရဲမောင်ပြတ်ဆိုတဲ့ကလေးနှစ်ယောက်ပဲခြိသွားတယ်တယောက်ကအကောင်ထိတယ်တယောက်ကတော့အရင်မှထိတယ်ပေါ့ဗျာကျွန်내ဂျန်ရဲတဲ့လူကတော့၅ယောက်ပေါ့အဲအခုကျတော့ဟို၅ယောက်ထားရတဲ့ဆိုတာကိုကျတော့ဆိုးရရတဲ့အနေထားကတယောက်ပဲရှိတယ်ကျွန်တော်ကလည်းပေါင်ထိတာလေးလက်ထိတာလေးပေါ့
စကိုင်းတိုင်းဒေသကြီးရဲ့အင်အားအကြီးဆုံးတပိတ်ဖြစ်တဲ့ဒဇယ်မြို့မှာတော့ဒီကနေ့ဧပြီလ9ရက်ညနေပိုင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပစ်ခတ်တာကြောင့်တဦးသေဆုံးပြီးခုနှစ်ဦးထက်မနည်းဒဏ်ရာရခဲ့တယ်လို့မြို့ကန်တူကပြောပါတယ်
ကျွန်တော်တို့ညနေ3နာရီလောက်ကစစ်သား100လောက်ဒဇယ်ကိုတန့်ဝင်လာလေဆဲလာတော့နားမှာကျချိုးလွာတဲ့စစ်တပ်တွေလက်ပိတ်ပါပိတ်ပြီးတော့အချိန်ကနေနဲ့ကုန်သွားတာပေါ့သူတို့ကကုန်သွားတဲ့အခါတော့သူတို့ဒဇယ်ဝင်လာနေကြတော့ကျေမျိုးအကြီးအဝေးမခံတော့ဘူးပြည်မဝင်ခြင်းဖြစ်ပါလေသူတို့အဲ့မဝိုင်းထားဖြစ်ကြဖြစ်ကြတော့သူတို့ဘက်ကလည်းအထီးတော့နားတယ်ဒါပေမဲ့သူတို့ဘက်ကနားတာကိုကိုယ်ကမသိဘူးကျွန်တော်တို့လူတွေဘက်ကကျတော့69ယောက်ရှိတာတယောက်ကတော့ဆုံးသွားပြီတယောက်ကပြေးသွားတယောက်ကတော့အခြေအနေလည်းမကောင်းဘူးလေသူတို့ကအခုကျွန်တော်တို့ကနောက်ဆုံးကြတာတော့ရှင်ဘုံရောမုံရောသူတို့တတ်ကိုခေါ်ထားတယ်ဒါပေမဲ့ကျွန်တော်တို့ဒီဘက်ကတချို့သွားပြန်လေဟိုပေါ့နားမျိုးပိတ်ပြီးတော့အချက်ကြိုင်ရမှာမလူတွေဖြတ်ဖြစ်နေတယ်မသိဘူးသူတို့ကတပန်းတာလားသူတို့ကစနိုက်ပါနဲ့အဝေးရနေချတာလေအရသာတွေတခါတော့ချက်ချက်ပြောလိုက်တူမီဆိုတာတော့ပြည့်တဲ့တနတ်ပေါ့နော်အဲ့ဒီတနတ်ကကပ်ပြနေနေတော့လူကတော့ပွင့်တော့မှာလေဒါပေမဲ့အဝေးစိတ်မမှန်ဘူး
တနင်္သာရီတိုင်းဒေသကြီးတဝယ်မြို့မှာလည်းအင်ဂျင်နီယာတပိတ်စစ်ကြောင်းကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးပြီးဖြိုခွင်းခဲ့လို့တယောက်ကြီးစံထိမှန်တရားရခဲ့ပြီး၉ယောက်ကိုတော့ဖမ်းဆီးခေါ်ဆောင်သွားတယ်လို့တဝယ်မြို့ကန်တူကပြောပါတယ်။
မနေ့ကဗျာလေ၁၂နှစ်မှာရောမှာ ဒီဘက်မှာထွက်နေတဲ့အေဂျင်နီယာစစ်ကြောင်းကတပိတ်ထွက်တယ်ပေါ့နော်တပိတ်ထွက်ပြီးတင့်ကြနေမှာပဲဒီစကားနှစ်စီးနဲ့ဒီရောက်ွက်ချင်ရောက်လို့ねရောက်လာတော့ရောက်လာတဲ့အချိန်ကဒီအဲ့စစ်ထွက်နေတဲ့စစ်ကြောင်းသားကိုရောက်လာတဲ့အခါကျတော့ပြိမိသွားလို့ဖြစ်သွားတော့နော်စစ်ကြောင်းနေတယ်ပြီးတော့မှဒီခုနစစ်ကားတွေကနောက်လျှောက်ရောက်လာရှိရှိပေါင်းဆိုရင်ချက်စီလို့ရောက်လာတာရောက်လာနေခါဖြစ်သွားတော့ကားရဲ့တယ်လီဖုန်းဆက်လာပြီးတော့ကားပေါ်မှာလူတွေပြီးပါလာစစ်သားတွေရဲတွေပြီးပါလာပြီးတော့ဒီရက်ွက်တွေထဲမှာရှိရဇလန်းဝင်ဇလန်းထွက်ထွက်တာပြီးတာလေလို့တဲ့ခါမှာတက်ခံမှုတွေဖြစ်တယ်တက်ခံမှုတွေဖြစ်တော့ဒီ size လူတယောက်တင်းနှက်စက်ဖြစ်တဲ့ glamma တရားရသွားတယ်ဒီပြေ6ယောက်ကိုတော့ကားပေါ်တင်ပြီးတော့ဖမ်းခေါ်သွားတယ
်တရားပြင်ရှမ်းပြည်နယ်ညောင်ရွှေမြို့မှာဧပြီလ6ရက်ညနေပိုင်းကစစ်တပ်နဲ့ရဲတပ်ဖွဲ့တွေကမြို့ထဲမှာရှိတဲ့စားတောက်ဆိုင်ဒီဇိုင်းကိုတံမုံတီးလို့ဆိုပြီးဝင်ရောက်ဖျက်ဆီးသွားခဲ့ပြီးဒါကိုမြို့ခံတွေကလာရောက်ဖြေရှင်းပေးဖို့တောင်းဆိုပေမဲ့လည်းမဖြေရှင်းပေးတာကြောင့်မြို့ခံတွေကညောင်ရွှေရဲစခန်းကိုတွားရောက်ခဲ့ရကနေပြစ်ခတ်တာတွေဖြစ်ခဲ့ပြီးမြို့ခံတအူသေဆုံးခဲ့တယ်လို့ညောင်ရွှေမြို့ခံတအူကပြောပါတယ
်စားတောက်ဆိုင်ဒီဇိုင်းကိုပြည်ပြည်မြို့မှာတောင်းကြပါတယ်ဒီခါလေးလည်းဆောင်ကြပါတယ်အရေးလို့ပြောဟုတ်တော့ဒီဝါဒီကကြားပါပြီးတော့အခုရမဟိုပြန်စောခြင်းလာပြီးတော့အိမ်မှာထိန်းရတာမယ်လို့ကျွန်တော်သိရှိပါရှိတယ်ဒီဝါဒီကဒါရှင်းမှုကိုပြောတာတော့မဟုတ်တော့ဘာလို့ဆိုလို့ခေါ်လဲလို့လာဘူးလာနေပြန်စခန်းပေါ်လိုက်တယ်စခန်းပေါ်လိုက်တယ်စခန်းမှာအဲစပ်ပြတာတွေလေးခေါ်နေခတ်တယ်ဒီခါလေးလေးတော့ပြန်ကြည့်ရပြီဒါနဲ့ဒီလိုမျိုးအေးချာကြပါတော့ပြောကခေါင်းချီပြီးတော့ဆုံးသွားကြတယ်တကယ်ရတာအေးဟိုကျွန်တော်တီးရတော့ဟာနှစ်ယောက်ကလက်မပေါက်ခဲ့ပါဘူး
အနာသိန်းနာနှစ်လကျော်အတွင်းစစ်တပ်ရဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်နိုင်ငံတော်ဝန်မှာတိုက်ဆုံသူပေါင်း600နီးပါးရှိပြီဖြစ်ပြီးတော့အများစုကအသက်20ကျော်အရွယ်တွေဖြစ်သလိုကြီးစံထိမှန်တိုက်ဆုံတဲ့အထက်မှာအသက်မပြည့်သေးတဲ့ကလေးတွေလည်းပါဝင်နေပါတယ်ရှင်
။မြန်မာနိုင်ငံတော်ဝန်ကစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြတပိတ်အသည်းသည်အကြမ်းဖက်ဖြိုခွဲခံခဲ့ရတာနဲ့အသက်ဆုံးရှုံးမှုတွေရှိခဲ့တဲ့အကြောင်းကိုမက်ခင်ဖြူထွေးတင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ရန်ကုန်ကအာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုလည်းပြောပြပေးပါဦးမယ်။ရန်ကုန်မြို့မှာ CDM လှုပ်ရှားမှုမှာပါဝင်တဲ့အစိုးရဝန်ထမ်းတွေကိုဒီကနေ့နေချင်းပြည်အိမ်ပေါ်ကနေဆင်ခိုင်းခဲ့ပါတယ်။နေရာတချို့မှာလည်းအခြေအနေအတိအကျမသိရတဲ့ပေါက်ကွဲမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီကြားထဲမှာပဲစစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေကတော့ဆက်ရှိနေသေးပါ။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့မတ်စုံမုံကတင်ပြပေးပါမယ်ခင်ဗျာ
။ဖေဖော်ဝါရီလ1ရက်နေ့ကနေစပြီးတော့အရက်သားအစိုးရခေါင်းဆောင်တွေကိုဖယ်ရှားပြီးစစ်တပ်ကနေအာဏာသိမ်းလိုက်တာနှစ်လကျော်လာချိန်အထိနိုင်ငံတော်နေရာအနှံ့မှာတော့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့လူလူကဆောင်ရွက်နေကြပါတယ်။လူငယ်တွေလမ်းပေါ်ထွက်ပြီးတော့ဆန္ဒပြတာစစ်တပ်ပိုင်းနဲ့စီးပွားရေးထုတ်ကုန်တွေကိုအသုံးမပြုတာဝန်ထမ်းတွေအလုံးမစင်မဲ့အနုနီးနဲ့အာဏာရှင်ကိုဖိစန္ဒစသည်ဖြင့်နီလန်းပေါင်းစုံတုံးပြီးတော့ဆန့်ကျင်ကန့်ကွက်နေကြတာပါ။ဒီလိုမျိုးကန့်ကွက်ဆန္ဒပြနေတဲ့သူတွေကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကအကြမ်းဖက်နှိမ်နှင်းနေဆဲဖြစ်ပြီးဒီကနေ့မှလည်းတာမွေအလုံသမားစေယုံက CDM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုဝန်ထမ်းအင်အားကနေဆင်ခိုင်းခဲ့ပါတယ်။အချိန်မပေးဘဲနဲ့နေ့လယ်တနာရီမှအပိသက်ဆင်းပေးရမယ်လို့ပြောတာကြောင့်အခက်အခဲရှိနေတဲ့ဝန်ထမ်းတွေကိုပြည်သူအချင်းချင်းကူညီပေးကြတဲ့အခြေအနေကိုတော့ကိုယ်တိုင်ကူညီဆောင်ရွက်ပေးနေသူတူက VOA ကိုပြောပြပါဗျ။
CDM လောက်တဲ့ဝန်ထမ်းကတော့ဟောက်တဲ့ဝန်ရင်ခန့်လောက်ရှိပါလားဗျ။မနက်ကကျွန်တော်ကိုယ်တိုင်နဲ့10နာရီဝန်းကျင်လောက်နဲ့စပြီးလှုပ်ရှားပါရကြ။လှုပ်ရှားပြီးတော့ကျွန်တော်တို့အခုပေါ့နော်။ဝန်ထမ်းတွေကတော့ဒီလောက်သမားသိမ်းရောင်းနေပြီးတော့ဒေးတန်းတန်းနဲ့နေနေတန်းတန်းနဲ့ပဲထောက်ခွာသွားရကြ။အားလုံးအဲအခုတော့သူတို့ဟိုသွားမဲ့ဌာနေရောက်ပြီပေါ့နော်။ဒါနဲ့အဲဌာနေမှာတော့လောလောဆယ်နေဖို့ထိုင်ဖို့အခက်အခဲလေးတွေဖြစ်နေကြ။အဲ့ဒါလေးတွေကိုဆက်လက်ပြီးတော့ကျွန်တော်ကိုယ်ကြီးလှုပ်ဆောင်ပေးနေတဲ့အချိန်ကြီးပေါ့နော်။အခုချိန်ကြီးပေါ့။ဟုတ်ကဲ့ပါဗျာ။ကျွန်တော်တော့အဲ့မှာ supporting ဆက်လိုက်နေညီကောင်မောင်နှမတွေနားလည်မှုစိတ်သက်လေးလုပ်နေရလေးပဲရှိပါကြ။
စီအိုချိုရေးကောင်စီအနေနဲ့ CDM ဝန်ထမ်းတွေကိုအစိုးရအင်အားတွေကနေဆင်ခိုင်းတာဖမ်းဆီးအရေးယူတာတွေနဲ့တာဝန်ကနေရက်စဲပလိုက်တဲ့အထိလှုပ်ဆောင်တာတွေရှိလာနေပေမဲ့စားတောက်နေထိုင်ရေးအခက်အခဲတွေရှိနေတဲ့ကြားကနေအလုံမစင်မဲ့အာဏာဖီဆန်နေကြတဲ့နီလန်နဲ့စီအိုချိုရေးကိုစန့်ကျင်နေကြတာပါဒီကနေ့မနက်စောပိုင်းမှာလဲလှိုင်သာယာမြို့နယ်စက်မှုဇုန်2မှာရှိတဲ့အထည်ချုပ်စက်ယုံမီးလောင်ခဲ့ပြီးတော့မီးလောင်ရတဲ့အကြောင်းရင်းကိုတော့အသေးစားမသိရသေးပါဘူး နေ့လယ်ပိုင်းအချိန်မှာလည်းရန်ကုန်မြို့တွေကနေရာတချို့မှာပောက်ကွဲမှုဖြစ်စဉ်တွေရှိခဲ့ပါတယ်။စမ်းကြောင်းမြို့နယ်ဘားကရာလမ်းပေါ်ကအထွေထွေအုပ်ချုပ်ရေးရုံးအရှိမှာလည်းပောက်ကွဲမှုဖြစ်ခဲ့ပြီးတော့လူထိခိုက်မှုတော့မရှိဘူးလို့အဲ့ဒီနားမှာနေထိုင်တဲ့ဒေသခံတဦးက VOA ကိုပြောပါတယ်
။အချိန်လေးကတော့မနေ့ကဟိုဟာလေးတို့အတန်ပုံးဟိုပြစ်သွားတာဗျ။ဟုတ်ကဲ့။အတန်ပုံးပေါက်တာဗျ။ဟုတ်မရှိပါဘူးဗျာဘာမှမရှိပါဘူးဟုတ်အံမုံးပါဗျာ
ဆန္ဒပြတဲ့သူတွေကိုစစ်ကောင်စီလက်အောက်ခံစစ်တပ်နဲ့ရဲတွေဘက်ကအကြမ်းဖက်ပစ်ခတ်လက်နက်ကိုင်းချင်းချောက်တာတွေရှိခဲ့လို့တေဆုံးသူဒဏ်ရာရသူတွေနဲ့ဖမ်းဆီးခံရသူတွေများလာတဲ့နောက်မှာတော့ဆန္ဒပြလူငယ်တွေကလက်နက်ကိုင်းနဲ့ထိတ်တိုက်မတွေ့တော့ဘဲရတဲ့နီးနဲ့အာဏာရှင်ကိုဆက်ပြီးဆန့်ကျင်နေကြပါတယ်ဒီကနေ့မှလည်းရန်ကုန်မြို့ရဲ့နေရာတချို့မှာတော့လူငယ်တွေကသွေးမတိတ်ဆေးတပိတ်ကိုဆက်ပြီးဆင်နွှဲကြသလိုမကြခင်ကြားရောက်လာတော့မဲ့တကြံနှစ်တစ်ကူပွဲတော်ကိုပြည်သူတွေမဆင်နွှဲကြဖို့နဲ့တကြံကာလမှာအိမ်ပြင်မထွက်ဘဲအာဏာရှင်တော်လှန်ရေးတပိတ်ပြုတ်လို့ဖို့ကိုတောင်းဆိုနေပါတယ်။အဲ့ဒါအပြင်တရုတ်အလံနဲ့တရုတ်နိုင်ငံထုတ်ပစ္စည်းတချို့ကိုလည်းမီးရှို့ဖျက်ဆီးတဲ့ကမ်ပိန်းကိုလုပ်ခဲ့ကြပါတယ်ရှင်
။ဒါကတော့အကြမ်းဖက်ဖြိုခွဲမှုတွေရှိနေတဲ့ကြားကစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေရန်ကုန်မှာဆက်ရှိနေတဲ့အကြောင်းမဆုမွန်တင်ပြပေးကြတာပါခင်ဗျာခုဆက်ပြီးတော့ကင်းပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေကိုလည်းတင်ပြပေးပါဦးမယ်ကင်းပြည်နယ်အတွင်းမှာစစ်အုပ်ချုပ်ရေးကောင်စီတပ်တွေနဲ့ KNU တပ်ဖွဲ့တွေအကြား KNU တပ်မဟာ6နယ်မြေတောင်ပိုင်းဝင်းရင်းမြို့နယ်ထဲမှာမနေ့ညပိုင်းကတိုက်ပွဲတွေဖြစ်ပွားခဲ့သလိုတပ်မဟာ7နယ်မြေတထုံခရိုင်ဘီလင်းမြို့နယ်ထဲမှာလည်းတင်းတင်းလာနေကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဒီအကြောင်းပြည့်စုံကိုတော့ VOA သတင်းတောက်မှအေးအေးမှာကသတင်းပြပို့ထားပါတယ်ခင်ဗျာ
စစ်အုပ်ချုပ်ရေးကောင်စီက AP လတလတာအပြစ်ခတ်ရက်စဲကြောင်ကြေညာထားပေမဲ့ KNU ကရင်မျိုးသားအစည်းအုံးတက်တွေနဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေတာပါ။မနေ့ကနဲ့တနေ့ကတော့ KNU တက်မှ1နဲ့တက်မှ6နယ်မြေတွေထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မနေ့ညတော့ကတိုက်ပွဲအခြေအနေကိုတော့ KNU တက်မှ6ဒူပလာယာခရိုင်ဆက်ဆံရေးရုံးတာဝန်ခံဖတိုစောအက်ဒဝတ်ကအခုလိုပြောပြပါတယ်
။ဝင်းရည်မြင်းနဲ့ဒီရေးအောင်ပန်းနဲ့ပါလေအဲ့မှာမအောင်ကြည့်ရမှာမန်ကြောင့်မအောင်ကြည့်ရနူးပါဘုရင်ဒီတော့အတိုက်ဝကြည့်တယ်။ဟုတ်ကဲ့ကမ္မ6သဘင်းတော့ဟိုဒီပေါ့ရန်သူကငါးငါးယောက်ဟိုဒီကြောက်တော့ပေါ့ဒီတိုင်းလဲကိုကိုပြည့်ကြည့်ကြတော့ဒါနဲ့သူတို့နောက်အုပ်တော့မှဒီတော့မအုပ်တော့မှဒါနဲ့ကြားရတော့ရန်သူကလည်းငါးငါးအုပ်ကြတော့ပေါ့ကျွန်တော်တို့ကတော့မောင်းကြအောင်အဲ့မတက်ဝဲမရှိတော့တာချပြီးပြီးတော့အဲ့မတက်ဝဲပြီးတော့သူရှောက်များနဲ့ရှောက်ပြီးတော့မှအရာကတူဆိုင်ကျစင်းနဲ့မတ်စီရောကကျောအဆောင်ညာလိုက်ကြည့်တာဟိုဆက်လာမှာဆက်ကျစောတယ်လို့လက်ပြီးပြပလာမှာဟုတ်ရောက်ကြည့်ရောမှာ
ကျန်ယူတက်မှာတင်းထိန်ချုပ်ထားတဲ့ဘီလင်းမြို့နယ်ထဲမှာတော့တနင်္လာနေ့မနေ့ပိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းကရင်လူခွင့်ရေးအုပ်စု KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကပြောပြပါတယ်
ဆိုလို့ရှိရင်တက်မှာတိမှာလည်းစကြတော့မှဒီတိုက်ပွဲတွေအများလာပြီပေါ့နော်ဒီဟိုကလေတက်မှာတိတထုံခရိုင်ပေါ့နော်ဒီဒီလူမျိုးနယ်မှာဖြစ်တာကကြတော့ဒီ CNN အနေနဲ့စစ်ကောင်စီကြကားပြီးဖြစ်တာပေါ့ဒီလူမျိုးနယ်ခင်ဗျတက်မှာတိဒီလင်းဒီလင်းလက်ပိုင်းနှစ်နာရီလောက်မှဖြစ်တာခင
်ဗျာပုံခရိုင်ထဲမှာတော့မြို့ပေါ်နေထိုင်နေတဲ့လူလူပေါ်တောထဲကလူလူပါအကြောက်တရားတွေနဲ့နေထိုင်နေရတယ်ဆိုပြီးစောနန္ဒစုကပြောပြပါတယ
်အထူးသဖြင့်ဒီပါပုကမမောင်တို့ပြကနေတဲ့လူထုတွေကကြတော့ဟိုပါပေါ့အကြောက်တရားနဲ့နေရတာပေါ့
မြန်မာစစ်အုပ်ချုပ်ရေးကောင်စီတပ်တွေနဲ့လက်ရှိမှာ KNU တပ်မဟာ1တပ်မဟာ3တပ်မဟာ5တပ်မဟာ6နယ်မြေတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးကရင်လူထုနေထိုင်ရာနေရာတွေကိုလက်နက်ကြီးတွေကျနေတာကြောင့်အရဲသားတွေဟာအိုးအိမ်စွန့်ခွာပြီးဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်နေရပါတယ်KNU နဲ့မြန်မာအစိုးရတို့ဟာ2012ခုနှစ်ထဲမှာအပြစ်ခတ်ရက်စဲခဲ့ပြီး2015ခုနှစ်ထဲမှာတနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပါတယ် NCA အတိုင်းလိုက်နာလှုပ်ဆောင်မယ်ဆိုရင်ပဋိပက္ခဖြစ်ပွားစရာမရှိဘူးလို့လဲစစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့သတင်းပတ်အတွင်း AFP သတင်းဌာနကိုပြောခဲ့ပါတယ် KNU ကတော့စစ်တပ်အာဏာသိမ်းတာကိုကန့်ကွက်ထားသလိုဆန္ဒပြသူတွေကိုအကြမ်းဖက်ပြစ်ခတ်ဖြိုခွင်းတာကိုလည်းပြစ်တင်ရှုတ်ချထားပါဗျ။ကရင်ပြည်နယ်အတွင်းတချို့ဒေသတွေမှာတော့ဆီယနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုလည်း KNU တပ်ဖွဲ့တွေကလုံခြုံရေးယူလိုက်ပါပေးတာတွေလည်းရှိခဲ့ပါတယ်ရှင်
။ကရင်ပြည်နယ်အတွင်း KNU နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုမအေးအေးမှာကစူးစီးတင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးရှမ်းပြည်နယ်တောင်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေတွေကိုလည်းပြောပြပေးပါအောင်မယ်။ Champion at Duma, Dinah Lenaga, Tapori, Jar, Tapori, Sell, Pinta Nebi, Inganiga, Namtu Mune, Manli, Jirama, Tapwe, Tapitajang, Titagan Pitu, Shia, Lau, Tibomugo, Tinshaw, Niadalo, Ni the Chule Milan Piaci, Kerabare, Chinemare, Kokan Ditamale, Tapori, Shinibare, Yangongala, Titrin, Piazunguro, Kucho Tinga, Piopia Piba Macme.
RCSS SSE, Tom Binder got a pay. SSPB, SSE, Nobindane, TNL, Tempelon, Bubong, Dadwe got a pet, Chibwani, that I worry her. Malan, a session in Gregor, Panlon Yuanima, Sarding a bee, Dila Chow and Nigaro, Namadumune, Manly Giyama, Taiwe Tapitawa. Didaiwe her, RCSS Tapuriga, Manly Yama, Taswebi Taikakirajo, Didagan Jodari, Tibo Munegu, Jualunju, Tenshawniajo, Didagan Duga, Viewigu, Biobare.
When I quen of my subject there. ตัดชิดออาซิอัสอติกามันลีเจยอเรวินบิดอบิยอบิยอบิเมเนี่ยบิบอกว่าทําไมล่ะที่มามณีจันเนี่ยเยอะเลยเปียวบิดอถ้ามณีเสมณีเราเวแต่รู้แค่กันนี่ซะบิดอแล้วนะจีปิดเนี่ยตัดชิดออบิยอบิยอตาติกาที่บอกว่าที่เรลัวที่จะมูติรองไม่อยากดิอตันเนี่ยสะไตชิดออบิสะไตไตดาเมนายจะโจเล่ามาขนาดนาว่าแล้ว
ဝယ်ရော်ရတာအကုန်လုံးပြေးတယ်စုစုပေါင်းဟောမန်လီကတော့ချက်ပြေးပါလို့ဆိုရှေ့ရလောက်ရှိတယ်တိုက်ပွဲတွင်မန်လီရွာကနေအင်း၅လုံးမီလုံပျက်စီးခဲ့တယ်လို့မန်လီရွာအနီတီဘောမြို့နယ်အစက်ကမိုးတီနဲ့ကွန်ဆန့်လိတ်စတဲ့ရွာတွေကလည်းထွက်ပြေးတာတွေရှိတဲ့အကြောင်းနဲ့ဒီကနေ့မှာတော့တိုက်ပွဲဖြစ်တာမရှိကြောင်းပြောပါတယ်တီဘောမြို့နယ်စည်းမကြပရိုက်တာအဖွဲ့ကကူမျိုးကတော့မန်လီရွာကနေတီဘောမြို
ခုဒီဒီဘောမျိုးပေါ်မှာကြတော့မန်လီရွာရှောင်းလာတာတော့900ကျော်လောက်ရှိမိုးတီကတော့မန်ကောင်းမှာ80လောက်ရှိတယ်လို့ပြောတယ်မန်ကောင်းကဘုန်းကြီးကျောင်းမှာ80လောက်ရှိတယ်လို့ပြောတယ်မနေ့ကသူတို့ရောက်ချင်းတော့ဖိုင်းတောက်ကြီးတွေ့တော့အဆင်ပြေတော့ကျွန်တော်တို့ဆန်စီစားဟင်းချက်ကြံပြီးတော့အကုန်လုပ်ပြီးသားတယ်အော်ဒီနေ့လည်းအလူရှင်ကြီးတချို့တွေလာလို့ကြားတယ်လေဒီမျိုးပေါ်မှာ
ဒီကတော့ Brighter ဖွဲ့ရောပေါ့နော်အကုန်လုံးကဝါဝင်ပြီးတော့ကုန်ပြီကြာပြီးကြတော့28ရက်နေ့ကနံမလူမျိုးနဲ့ပန်းလုံးကြီးရွာမှာတိုက်ပွဲဆားဖြစ်ခဲ့တဲ့နောက်ပန်းလုံးရွာသားတွေဟာအနီးနားကြီးရွာတွေနဲ့နံမလူမျိုးပေါ်ကိုလူ1200ကျော်လောက်တင်းရှောင်နေရပြီးဒီလ9ရက်နေ့မှာတော့ပန်းလုံးရွာကလူနေရေး28လုံးမိလောင်ပျက်စီးခဲ့ပါတယ်ကြောင်မဲမျိုးနဲ့အတွင်းမှာလည်းဒဏ်ရာတပ်တွေကြားဖြစ်တဲ့တိုက်ပွဲကြောင့်စစ်ပေးဒုက္ခတွေအနည်းဆုံး600ကျော်လောက်ရှိနေတယ်လို့ဒေသတွင်းကူညီသူတွေကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကနံမတူဒီဘောနဲ့ကြောင်မဲမြို့နယ်အတွင်းမှာဒိုင်းအန်သာတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေတယ်လို့ကုတ်ခိုင်ဒေသဘက်မှာလည်း KIA ကချင်း TNL တန်းပလောင်စတဲ့တပ်ဖွဲ့တွေနဲ့တပ်မတော်အကြားတိုက်ပွဲတွေဖြစ်နေတဲ့သတင်းတွေလည်းထွက်နေပါတယ် KIA ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကတော့တိုက်ပွဲဖြစ်တာနဲ့ပတ်သက်ပြီးအောက်ခြေကတင်ပြလာတာမရှိကြောင်းနဲ့ကချင်းပြည်နယ်ဘက်မှာတော့စည်ရေးတင်းမာတာတွေရှိနေကြောင်းပြောပါတယ်
ဒီနေ့တော့တိုက်ပွဲဖြစ်တဲ့သတင်းတွေကျွန်တော်မကြားမိဘူးခင်ဗျာမနေ့ကတော့ဖြစ်ပါတယ်မြန်ကေရဲ့တကြီးဆက်ကွန်ဘက်မှာချင်းတယ်ဒီကျွန်တော်တို့တပိုက်ဆိုင်ရာသတင်းတွေတက်တာတော့မဟုတ်ဘူးဒီဆိုရှယ်မီဒီယာဖြစ်တဲ့သတင်းတွေကျွန်တော်ကြားရတာဖြစ်ပါတယ်အဲတမဟာလေးနေနေတဲ့တိကွန်ဖီတမတော်ပြရောကေရီရှိတဲ့ဘက်မှာထူးလာလို့ခုခံတိုက်ပွဲဖြစ်တဲ့ဆိုတဲ့သတင်းဖဲ့ပါတယ်အဲ့လိုကြားပါတယ်အချီပြည်နယ်ဘက်ကသတင်းနဲ့ကျွန်တော်ခုတည်ချက်ပြရပါခင်ဗျာတမတော်ဘက်ကတော့ဒီအားနေထူထားတယ်။နောက်တို့တပ်ခန်းထဲမှာလည်းဒီလက်နဲ့ဒီဒီအားတွေကြံထိထားတယ်ဆိုတော့ဒရင်းကတော့တော်တော်များများထွက်ပါတယ်။ဆိုတော့စီရီတီမာနေတဲ့အနေထားတော့ရှိပါတ
ယ်။ TNL ဘက်ကဆက်သွယ်တာမှာဆက်သွယ်မရခဲ့တယ်လို့တမတော်ဘက်ကလည်းတိုက်ပွဲဖြစ်ပွားတဲ့တဲ့ရင်ထုတ်ပြန်ထားတာမရှိပါဘူး။ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်စန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်ဖြိုခွဲတာနဲ့ပတ်သက်ပြီးဒိုင်းနာလနဲ့ကင်အဖွဲ့တွေကကန့်ကွက်ခဲ့တယ်လို့အဲဒီလိုအကြမ်းဖက်နှိမ်နင်းခဲ့တဲ့နောက်ကချင်ပြည်နယ်မှာ KIA နဲ့တပ်မတော်အကြားတိုက်ပွဲတွေပြန်ဖြစ်နေတာပါခင်ဗျာ
။ရှမ်းပြည်နယ်အတွင်းတိုင်းသာလက်နက်ကင်အဖွဲ့တွေအချင်းချင်းကြားတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုကိုကျော်ကျော်သိန်းကစူးစစ်တင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့တရုတ်မြန်မာနယ်စပ်ကကိုဗစ်ကူးစက်ပြန့်ပွားနေတဲ့အခြေအနေတွေကိုလည်းပြောပြပေးပါဦးမယ်။တရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့မှာကိုဗစ်ရောဂါကူးစက်သူအယောက်60ကျော်လာပြီဖြစ်ကြောင်းပြည်내ကျန်းမာရေးကော်မရှင်ကဒီကနေ့ထုတ်ပြန်လိုက်ပြီးအသွားအလာပိတ်ဆို့မှုတွေနဲ့အတူမြန်မာတရုတ်နယ်စပ်ကုန်စည်စစ်ဆင်မှုလည်းလုံးဝရပ်တန့်သလောက်ဖြစ်သွားပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုငင်းညံကပြောပြပေးပါမယ်ခင်ဗျာ
။ရွှေလီမှာကိုဗစ်အတည်ပြုလူနာအသစ်2ယောက်ဒီနေ့ထပ်တိုးပြီးမတ်လကုန်ကနေဧပြီလ6ရက်နေ့အထိ68ယောက်ရှိသွားပြီလို့ယူနန်ကျန်းမာရေးကော်မရှင်ကဒီကနေ့ထုတ်ပြန်လိုက်တာပါ။မြန်မာတရုတ်နယ်စပ်ရွှေလီနဲ့ကျဲကောင်နှစ်ခုမှာကိုဗစ်ရောဂါတွေတွေ့ရှိပြီးစစ်ဆေးမှုတွေစတင်လှုပ်ဆောင်ရာကနေအခုလိုထပ်မံတွေ့ရှိခဲ့ရတာပါ ဒီထဲမှာမြန်မာ15ယောက်ထက်မနည်းကူးစက်ခံထားရကြောင်းစာရင်းတွေမှာဖော်ပြထားပေမဲ့အရေးအတွက်အတိအကျကိုတည်တံ့ခွဲထုတ်ပြထားတာမျိုးတော့မရှိပါဘူးယောဂပြန်စတွေ့တဲ့ကျဲကောင်ကိုလော့ခ်ဒေါင်းချထားပြီးတော့ရွှေလီကိုတော့ဒီရက်ပိုင်းမှာဆက်တိုက်ပိတ်လိုက်တာပါကျန်းမာရေးအတွက်တည်တံ့ဆောင်ကြည့်ခံနေရတဲ့မြန်မာအများစုကလည်းကုန်ကျစရိတ်တွေရှိလာပြီးအလုပ်တွေပိတ်ထားလို့အခက်အခဲတွေကြုံနေရတယ်လို့ကျင်နာနွေထွေပရဟိတအဖွဲ့ကဥနောင်နောင်က VOA ကိုပြောပြပါတယ်
အဲ့ကျွန်တော်တိတော့ပြန်လာတော့အခုလောဆယ်နေဟာတော့အပေါ်လုံးပိတ်တယ်ပြန်ဆက်လို့မရတာတခုလောက်ကန်နေပိတ်ထားတယ်တော့လာလို့မရဘူး၅ရက်နေရတော့အဲ့ဒီတည်းယောဂါတားဖြစ်လို့ဆိုပြီးမှတရက်ပိတ်ပြီးမှမနေ့ကတော့လည်းထိုးပေးတယ်ကျန်းမာရေးဘူးဆေးပေါ့ဆေးနေရတော့အခုပြန်ရမယ်ဟိုတယ်ထဲမှာတော့ပြောသွားတဲ့အခါကျရင်ဒီငွေကြီးတွေကဟိုမတန်တဆာကြီးတွေပေါ့ကိုမတန်တဆုပ်လို့ပြောလဲတလားသာတော့လောကမရတဲ့ဟာတွေကိုဒီပေးရတာရှိရတယ်နော်အစမပြေတာလေးရှိတာပေါ့ဒီနေ့ကလည်းတော့များတော့အခုကြည့်ရတယ်ဒီယောဂမရှိဆိုရင်တော့ခါလို့ရနေတယ်ခါလို့ရလို့လာကလာတော့လည်းလောကကြီးပြီးတော့ဒီနေ့တက်တယ်လေနော
်အကန့်အသတ်နဲ့သွားနေတဲ့မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးကလည်းမနေ့ကစပြီးလုံးဝရပ်တန့်သွားပြီးတော့ဆန်အပါဝင်တကြားကုန်ကြောင်းနဲ့ရေရွက်ကုန်တွေတင်ပို့လို့မရတော့ဘူးလို့မူဆယ်ဆန်ကုန်စီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ်
အရှွေလီမျိုးတွေကလူတွေကတော့ဈေးတော့ဖွက်ဖို့လို့မရတော့ဘူးဒါအိမ်ထဲမှနေတိုင်းလာအဲ့ဒီအတွက်ခိတ်ကတော့လုံးဝပိတ်လိုက်တယ်တကယ်ဘယ်နည်းပြဖွင့်မယ်ဆိုတော့မသိဘူးလော်ဒေါင်းချတာတပတ်တော့ချလာတယ်ဒီအတွက်တရုတ်မြန်မာလက်စကုံတွေကလုံးဝဆက်တက်မလာဖြစ်သွားပြီဒါပေမဲ့ဖရဲသီးတို့တဖားသီးတို့ကကြတော့ရွှေလီမျိုးနဲ့ဆယ်မန်လောက်ဝေးတဲ့ချေဆန်းကျော်ခိတ်ကနေတော့ဝင်ခွင့်ပြုတယ
်ဧပြီလ5ရက်နေ့အထိယူနန်ပြည်နယ်ကလူပေါင်း9သိန်းကျော်ကိုကာကွယ်ဆေးထိုးပြီးပြီဖြစ်ကြောင်းယူနန်အစိုးရရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားတဲ့အကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ကရေးသားထားပါတယ်။ဒါဟာတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီနယ်ကျဲကောင်မှာတစ်နှစ်ကြာပြီးဒုတိယအကြိမ်မြောက်ကူးစက်တာလည်းဖြစ်ကြောင်းတရုတ်သတင်းတွေမှာရေးသားကြပါတယ်ခင်ဗျာ
။ VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVUE Bammy ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VUE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VUE အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။ထရချင်းကိုခုနားဆင်နေကြရတာကတော့ VUE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ကိုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာမို့ဦးကျော်စံတရဲ့မြန်မာအရေးသုံးသပ်ချက်ကိုဥစွာတင်ပြပေးကြပါလိမ့်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ဒီမိုကရေစီရေလူထုလှုပ်ရှားမှုအစောတလျင်ထွက်ပေါက်ရရှိရေးအတွက်ဘလို့အခြေအနေတွေလိုအပ်နေပါသလဲရေရှည်ဖြစ်သွားနိုင်တဲ့အလားအလာကဘလောက်ရှိနေပါသလဲဆိုတာကိုမြန်မာအရေးသုံးသပ်သူဒေါက်တာတင်မောင်တန်းနဲ့ဦးကျော်စံတကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ကျောက်တင်မောင်ခင်ဗျာဆရာကဒီစစ်တပ်ကမြန်မာနိုင်ငံမှာဒီတရင်အာဏာမသိခင်ကတည်းကဆက်ကျူပြီးတော့အာဏာသိမ်းနိုင်မယ်လို့ဟောကင်းထုတ်ခဲ့တယ်လို့ကျွန်တော်မှတ်မိနေပါတယ်လူတချို့ကဆိုရင်ဆက်ဝတာနှစ်ချောင်းပြည့်ရလို့တော့ပြောခဲ့ရတယ်ထင်ပါတယ်ဟုတ်ပါသားဆရာ
ဟုတ်ပါပါဆရာ
အခုလည်းပဲဟောကင်းထုတ်မဲ့ကိစ္စကိုမေးရမလို့ဖြစ်နေပါတယ်ဆရာကျွန်တော်မေးနေတာကတော့
ဟုတ်ပါတော့နည်းနည်းခက်မယ်ထင်တ
ယ်ဟုတ်ကဲ့အချက်လက်ပေါ်အခြေခံပြီးပြောကြတာပေါ့ဆရာအခုမြန်မာနိုင်ငံမှာအာဏာသိမ်းရတဲ့စစ်တပ်ကသူတို့မျိုးမှန်းချက်အတိုင်းပေါင်းပြောင်းနိုင်မဲ့အလားအလာဘယ်လောက်ရှိပါသလဲဆိုတာသူတို့ရဲ့အင်အားဘယ်လောက်ကောင်းလာသလဲဆိုတာကိုပထမဆုံးသုံးသပ်စေချင်ပါတယ်လူမှုထောက်ခံမှုကတော့သူတို့အဖြစ်အပျက်ကျဆင်းနေတယ်လို့ကျွန်တော်မြင်တာပဲဆရာလွှမ်းခြုံသုံးသပ်ပါဦးအဲ့အာဏာသိမ်းတဲ့စစ်တပ်ဘက်ကသူတို့မျိုးမှန်းချက်ပေါင်းပြောင်းနိုင်တဲ့အလားအလာလောလောဆယ်ပြည်တွင်းအခြေအနေကိုကြည့်မယ်ဆိုရင်အခုတပ်ကအာဏာသိမ်းလာတာနှစ်လကျော်လာခဲ့ပြီဒါပေမဲ့သူတို့ကဒီလိုပြပြရေးမတိဆောက်နိုင်ဘူးတရားဥပဒေစိုးမိုးရေးဆိုတာအင်တန်အလှမ်းဝေးရဲ့သူတို့ဘက်ကကိုချုပ်ဖောက်နေတာအများကြီးစီးပွားရေးကလည်းပဲလုံးဝကျဆင်းလာတယ်အခုလုံးရဆိုင်နေပေါ့ဖက်ဖက်ကပေါ့ဆရာရဲ့အဲ့လိုဖြစ်လာတော့ပထမဆုံးတိုင်းပြည်ကိုပြန်ပြီးတော့ထင်းဖို့သူတို့လူချင်းတဲ့အဆင့်ကိုမသွားရင်တိုင်းပြည်ကိုပြန်ထင်းဖို့တော့တော်လေးအခက်အခဲကြုံနေတဲ့ခါလာလို့ထင်ပါတယ်ဒီအချိန်မှာ
ဟုတ်ပါတယ
်ရေဘူးကအားဖြင့်ပြောလို့ရှိရင်ဒီမိုကရေစီအကူပြောင်းနေအောင်မြင်လားမအောင်မြင်လားလို့တိုင်းတာတဲ့အချက်တွေရှိပါတယ်အဲ့ဒီလိုတိုက်တာတဲ့အချက်ဒီနဲ့ကြည့်လို့ရှိရင်လည်းမြန်မာပြည်ဟာနောက်ဆုတ်သွားဖို့เนาะအဖွင့်ကိုသွားပြီမဲ့လို့အကူအထည်မသွားနိုင်ဘဲနဲ့စစ်နိုင်ငံတော်ဖြစ်နေပြန်သွားဖို့အလားအလာတွေအများကြီးရှိပါတယ်เนาะဒါတဲ့ပို့ပြီးစိုးနိုင်တာကတော့အထူးသဖြင့် ဘာသာရေးဆိုင်ရာပုံကိုယ်တွေနဲ့တွဲပြီးတော့ဗုဒ္ဓဘာသာအီရန်နိုင်ငံမျိုးတောင်မြန်မာနိုင်ငံကဖြစ်ကောင်းဖြစ်သွားနိုင်ပါတယ
်။ဒါပေမဲ့ပြည်သူလူထုကရောအဲ့ဒီနောက်ကိုလိုက်ပါလာပါမလားတစ်ဖက်ကစဉ်းစားမိရပါလေပြည်သူလူထုမှာတော့သူတို့အင်အားလုံးဝနောက်မဆုဘူးပူပူပြီးတော့ပြည်တွင်းမှာစစ်တပ်ရဲ့လူအုပ်တွေကိုမုံတီသူတို့ကဖိနှိပ်လေပြည်သူကတော့မုံတီစိမ့်နဲ့ပုံမအုံကြလေဖြစ်လာကြတာတွေ့ရပါတယ်။ဒါပေမဲ့လည်းပြည်သူလူထုဘက်ကတချို့ကပြောကြတာကဒီမိုကရေစီတောင်းဆိုလို့ဘက်မှာအနည်းမှုတွေရှိရသူတို့ကထောက်ခံမှုအများကြီးရတယ်ဒါပေမဲ့အဲ့ဒီဟာကိုတစုတစည်းရဲ့ဖြစ်အောင်လုပ်နိုင်တဲ့ခိုင်မာပြတ်သားသောခေါင်းဆောင်မှုလုံနေတယ်မဟာဗျူဟာလုံနေတယ်စသဖြင့်ပေါ့လေအမျိုးမျိုးသုံးစားကြပါတယ်ဆရာဘယ်လိုမြင်လဲခင်ဗျာအဲ့ဒီဘက
်ကကျွန်တော်တို့အဲ့ဒီအပိုင်းမှာတိတ်အားနေတယ်လို့မထင်ဘူးတကယ်အဓိကပြဿနာကသင်္နာပြောင်းဝအာနာထွက်တယ်တင်ရတဲ့အုပ်ချုပ်တယ်လက်နဲ့နဲ့အုပ်ချုပ်တယ်မတရားအုပ်ချုပ်မှုကိုခုကစတင်တဲ့နေရာမှာပြည်ပအားစုတစုပဲရှိပြီးတော့နိုင်ငံတကာကလုံလောက်တဲ့စနစ်စီမံကိန်းအရေးယူဆောင်ရွက်နိုင်မှုတွေကိုမလုပ်နိုင်သေးတာကအဓိကပြဿနာလို့ကျွန်တော်ထင်တယ်ဒါကဘာကြီးအနေနဲ့ပြောရလို့ရှိရင်ပေါ့နော်အခုလှုပ်ရှားမှုတစ်ခုလုံးကခေါင်းဆောင်မှုကပေးတယ်ဆိုတာအထက်စတင်ကန့်ကွက်ကြတာလူတိုင်းလူတိုင်းကသူသိစိတ်တတ်နဲ့စတင်ကန့်ကွက်ကြတာဒါကြောင့်မလို့ยีบุยနိုင်ငံကြီးအမှန်တရားတစ်ခုကတော့သင်္ဘောပြောင်းဝကအာနာထွက်တယ်ဆိုတာရေရှည်မဟုတ်ပေမဲ့ကာလတစုံတရာအထီးကတော့ဒီအတိုင်းပဲကျွန်တော်တို့အဲရှိနိုင်တယ်ဒါကြောင့်မို့လို့အာခေါင်းဆောင်မှုအားနေတယ်เนาะပြည်သူလူထုဘက်မှာစုစည်းမှုအားနေတယ်ဆိုတာထက်သင်္ဘောကစကားပြောတယ်အဲ့ဒီသင်္ဘောကိုချုပ်ထိန်နိုင်တဲ့နီးနာရန်တရားเนาะစနစ်ကဘာကြီးကတိဆောက်ထားမှုမရှိဘူးဒါကြောင့်မို့ဖြစ်တာပ
ါဆိုတော့ဒီနော်အဲ့ဒီကနိုင်ငံတကာရဲ့ကဏ္ဍကိုမပြောခင်ပြည်တွင်းကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေဒေါ်လာရေးအဖွဲ့တွေရဲ့အခန့်ကဏ္ဍကိုဒီမှာပြောချင်တယ်ဆရာအစတုန်းကတော့စစ်တပ်ကလည်းပဲသူတို့ကိုဒါဖက်ဒရယ်ပြည်ထောင်စုဘာညာနဲ့စပြီးကြွေးကြော်ခဲ့တယ်အပြစ်ခတ်ရဆေးကိုတစ်ဖက်သက်တလားကြီးညာတဲ့ဘာညာလုတ်ခဲ့တယ်သို့သော်လည်းပဲသူတို့ရဲ့လုပ်ရပေါ်မှာတိုင်းရင်းသားအင်အားစုတွေဘက်ကအယုံကြည်သိစီပုံမပြရဘူးသူတို့ဟာပြည်သူလူထုကယက်တီမဲ့ဖြစ်တယ်ပြည်သူကလည်းသူတို့ကိုအာကိုပြီးတော့စစ်တပ်ကိုအကြမ်းဖက်အဖွဲ့လို့သတ်မှတ်လာကြတယ်ဆိုတော့ဒီဟာကရောဘလောက်အရေးကြီးသလဲဒီတိုင်းရင်းသားအင်အားစုတွေကရောအခုဆိုရင်ကချင်တို့ဒါကရင်တို့ဘက်မှာတိုက်နေကြပြီဆိုတော့ဒီဟာစောစောဆရာပြောတဲ့ဝါကမပါသေးဘူးဆိုပေမဲ့လည်းဒီတိုင်းရင်းသားအင်အားစုတွေရဲ့ပြည်သူဘက်ကပါဝင်လာမှုပေါ့လေတော်လှန်ရေးအင်အားစုတွေဘက်ကပါဝင်လာမှုကရောဘုံဘခိုင်မာလာတယ်လို့မသတ်မှတ်နိုင်ဘူးခင
်ဗျ။ပို့ပြီးတော့ခိုင်မာလာပါလေ။ဒါပေမဲ့ဆရာခုနကစိုးစိုးကပြောသွားတဲ့အချက်ပေါ့နော်။တိုင်းသားတွေကနေမှဂျင်းဂျိုင်းဆွေးနွေးပွဲမှာစစ်တပ်ပေါ်ယုံကြည်နိုင်မှုဆိုတာပထမဦးဆုံးကတော့စစ်တပ်ကမယုံကြည်ဘူးလို့ကျွန်တော်ထင်တယ်။ဘုဂျုံမူကြီးမင်းအွန်လိုင်းကိုနိုင်က27ရာစုပြည့်လို့ပါပြောသွားတယ်။ EA ကိုတိုင်းရင်းသားလက်နက်အဖွဲ့တွေကမယိုးသားဘူးနော်။စေကောင်းချိတ်ပြီးခွေသာရောက်နေတယ်ဆိုတဲ့စကားကိုအဲ့ဒီညီလာခံကြီးမောင်ပြောသွားတယ်အဲ့တော့လက်ရှိအတိုင်းသွားလို့ကတော့ပဋိပက္ခတွေကပြောနေမှာပဲနံပါတ်1တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဒီအပေါ်မှာလည်းယုံကြည်မှုမရှိဘူးစန့်ကျင်တဲ့စကားတွေကိုပြောထားတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်လူထုတရားလုံးကထောက်ခံတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါပေါ်မှာလည်းရံပက်လို့ဆက်ဆံနေတယ်ဒါတွေအားလုံးဟာတိုင်းပြည်အတွက်ကောင်းတဲ့လက္ခဏာမဟုတ်ဘူးအဲ့ဒီကထွက်ပေါက်လိုချင်တယ်ဆိုလို့ရှိရင်တော့တက်တွင်းမှာခေါင်းဆောင်မှုအပြောင်းလဲရှိမှပဲထွက်ပေါက်ရလိမ့်မယ်လို့ကျွန်တော်ထင်တယ
်။အဲ့ဒီတိုင်းရင်းသားတွေဘက်ကအခုတချို့ကမျောမှန်းနေရတာဖက်ဒရယ်တက်မတော့ဖက်ဒရယ်အာမေတီထောင်မယ်ဆိုတဲ့ကိစ္စဒါကတော့တက်တက်တီထောင်မှုဆိုတာကတော့သူရဲ့စနစ်စည်းကမ်းအရတော်တော်လေးအချိန်ယူကြံ့ကြံ့မဲ့ကိစ္စဖြစ်ပါတယ်။လောလောဆယ်မှာတော့သူတို့စုပေါင်းပြီးတော့တိုက်တဲ့ခိုက်တဲ့ပုံစံမျိုးဖြစ်ပါလိမ့်ဖြစ်လာပါလိမ့်မယ်။ဒါပေမဲ့88နောက်ပိုင်းမှာလည်းပဲဒါတပေါင်းစုဖွဲ့ပြီးတော့တိုက်ဖို့လုခတ်ရတာရှိပါတယ်ဆိုတော့အဲ့ဒီသူတို့ကနိုင်ငံရေးအချင်းထောက်ခံမှုအပြင်သူတို့ရဲ့ဖီအားစီရေးဖီအားကရောထိရောက်နိုင်ပါမလားဒါလည်းပဲစံတရားတော့ရှိရကောက်မှဖြစ်နေရှာ
ကျွန်တော်တို့တရုတ်နေထားဒါကလည်းရုရှားနဲ့အင်တာဗျူးမှာဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကိုနိုင်ကိုကနိုင်ငံကြီးတနိုင်ငံရှိနေတဲ့ကြောင့်အခက်အခဲတွေရှိတယ်ဆိုပြီးသူကဒီလိုပြောသွားတယ်ပေါ့နော်ဆိုတော့ဒီတရုတ်ရဲ့အနေထားကကျွန်တော်တို့ဘယ်လိုသဘောထားမလဲဆိုတဲ့ပုံမှန်မူတည်တယ်ဝါတက်မလို့ပါမှုမပါမှုကစူးစိနိုင်မှုပုံမှန်အများကြီးမူတည်ပါတယ်အခုကကျွန်တော်တို့ကချင်နဲ့ကရင်လက်နက်ကိုင်တပ်ဖွဲ့နှစ်ခုကိုအဓိကထားနေရတဲ့အတွေ့အကြုံမူလို့လောလောဆယ်မှာတော့ အာအင်းဒီလောက်မကောင်းသေးဘူးလို့ပြောပါမှာပ
ါဒါပေမဲ့တရုတ်ကတော့ဝါရီကိုမြောက်ပြီးပြီးတော့တိုက်ကြခွာဆိုရဲပုံစံမျိုးတော့လုံးမှာမဟုတ်ဘူးတကယ်တော့စီရီးတာပို့ပြီးအကောင့်လာရင်တော့သူတို့ရဲ့စီးပွားရေးလောက်ွက်တည်းလည်းပဲထိခိုက်သွားနိုင်တယ်ဆိုတာတရုတ်ကတွေ့ပြီးသားဖြစ်မှာပါဆိုတော့တရုတ်ရဲ့အဖြစ်နိုင်ဆုံးနည်းကတော့နှစ်ဖက်ပြေလည်အောင်လုပ်မယ်ဆိုတာသူကနိုင်ငံတကာမှာလည်းအများနဲ့တက်တပြီးတော့ပြောနေပါတယ်အဲ့ဒီညီလန်ကဖြစ်နိုင်ပါမလားနားဝင်ပါမလားနှစ်ဖက်လုံးကိုတရုတ်ကအဲ့လိုဖြစ်စေချင်တာဒီချိန်မှာ
တပ်လို့ကောင်းဆောင်ပေါ့နော်လက်ရှိကောင်းဆောင်တွေရဲ့အနားယူပြီးတော့နောက်ထပ်ကောင်းဆောင်မှုအစ်စ်မပေါ်လာဘူးဆိုခဲ့လို့ရှိရင်နော်ပြည်စုံဆွေးနွေးရေးကဒုတိယအကောင်ဆုံးလမ်းကြောင်းလို့ကျွန်တော်ထင်တဲ့အတိုင်းပြည်အတွက်ဖြစ်မဖြစ်ဆိုတာကတော့လက်ရှိကောင်းမှနေပုံအရဆိုရင်ဘလားလာနေတယ်လို့ပြောလို့ရတယ်ဒါကလည်းတပ်လို့လက်ရှိဘုံကြီးမင်းအောင်လိုင်းနဲ့တကွာနော်လက်ရှိကောင်းဆောင်နေကြတဲ့ကောင်းဆောင်တွေကငါတို့မှာတခြားနည်းလမ်းမရှိဘူးဆိုတဲ့အခြေအနေကိုရောက်သွားမှပဲသူကဆွေးနွေးပွဲကိုရောက်မဲ့သဘောရှိပါတယ်အဲ့ဒီလိုရောက်သွားနိုင်လောက်အောင်လေနိုင်ငံတကာဆက်ပြီးဖိအားပေးနိုင်မလားဆိုတာနိုင်ငံတကာဘောမှာအများကြီးမူတည်နေတယ်ပြည်တွင်းလှုပ်ရှားမှုတွေဘောမှာလည်းအများကြီးမူတည်နေတယ်ဒါကြောင့်မို့ဒီ dynamic ရဲ့ဖြစ်ပေါ်တိုးတက်မှုတွေထိမ့်သိမ့်နိုင်မှုတွေကိုကျွန်တော်တို့ကဆက်ပြီးစောင့်ကြည့်မှပဲအနာဂတ်ဘယ်လိုသွားမလဲဆိုတာပြောနိုင်မယ်လို့ထင်တယ
်အခုလောလောဆယ်မှာတော့တိုင်းပြည်နစ်နာတယ်တိုင်းပြည်ဆိုရဲပြည်သူလူထုအများကြီးနစ်နာတာပါဆရာနေမကောင်းတဲ့လူတွေဆေးလူလူလလစိတ်တညာမပူနိုင်ဘူးဝန်နွေလာကမရဘူးစောင်းနေအကြက်တဲအမျိုးမျိုးဖြစ်လာတယ်ဆိုတော့ဒီအကြက်တဲတွေကိုစစ်တပ်ကလည်းပဲသူတို့ဟာတိုင်းပြည်ကိုမှန်မှန်ကန်မဟုတ်ထနိုင်ဘူးသူတို့ဘက်မှာလည်းပဲအကြက်တဲရှိတယ်ဆိုတော့နှစ်ဖက်လုံးကြုံရတဲ့အကြက်တဲကိုဘယ်ဘက်ကပူပြီးကြမ်းကြမ်းခံနိုင်မလို့ထင်တယ်လဲဆရာပြည်သူလူထုကပူကြမ်းကြမ်းခံပြီးရောဆက်လက်တိုက်ပွဲဝင်နိုင်မလားသူတို့မျိုးစစ်တပ်ကပဲကြမ်းကြမ်းခံပြီးရောကဲငါတို့လုပ်ချင်တာကိုအတင်းလုပ်မယ်ဆိုပြီးအင်အားသုံးပြီးရောကြမ်းကြမ်းခံပြီးဆက်လုပ်နိုင်သလားအဲ့ဒါကတော့နည်းနည်း
ဒီလိုတခုအဒီလိုလေဆရာလူလူလှူရှာမှုရဲ့သဘောတဘာဝတွေကတစုံတရာအတူကလူလှူရှာမှုလုပ်တယ်ပြီးရင်ပြန်ဆိုးရတယ်အခန့်အသတ်ရှိတယ်ဒါသူ့ရဲ့သဘောတဘာဝပါနော်တပွဲတဲ့နဲ့ပြီးတာမဟုတ်ဆရာလဲဒါတမိုင်းကနေဆရာလဲတမိုင်းအများကြီးလေ့လာခဲ့တဲ့လူဆိုတော့ဘယ်နိုင်ငံရဲ့တမိုင်းမှာပဲဖြစ်ဖြစ်မျိုးဆက်ချီပြီးရုပ်ကလှူရှာတာပါဒီမိုကရေစီနဲ့လူခွင့်ရေးလှူရှာမှုဆိုတာတချီတမောင်းနဲ့ပြီးရထုံစံမရှိပါဘူးအဲ့ဒီတောင်းကလည်းကြည့်လို့မရပါဘူးเนาะဒါကြောင့်မို့ရေရှည်အားဖြင့်တက်မလို့ကဆက်ပြီးတော့အခုခေါင်းဆောင်တွေကဆက်ပြီးအာဏာယူထားမယ်ဘာပဲဖြစ်ဖြစ်ကွာဆက်ပြီးသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကရေရှည်တိုက်ပွဲသဏ္ဍာန်ဖြစ်တဲ့အတွက်ရေရှည်မဟာဗျူဟာတိုက်ပွဲပုံစံကိုကြောင်းရမှာပါဥပမာတောင်အာဖရိကမှာလုပ်တဲ့ Emblem ဆိုတာမျိုးပေါ့เนาะကျွန်တော်တို့ဆက်ပြီးတော့ရုံးကန်လှောက်ရှားကြရမှာပါပဲဒါပေမဲ့မတရားဖိနှိပ်တဲ့တကြောင်တစုံတရာຢາຍີຍັດນາດາຍັດຊ້າຍຫາမျိုးຢາຍີງິນຍາດາမျိုးຜິດກ້ອງຜິດໄດ້ແດ່ດັ່ງນັ້ນດາບໍ່ປີ້ໄດ້ດຽວນີ້ມາເບໄດນາແລະນະກາຍອພ່ເດຍແຫຼົ່ຊາຫມູ່ດີກາແລ້ວໂຕຍາລາສຽງຈອງຊິແດ່ດາຈົ່ງຫມູ່ປີດ້ວຍສິດຜິດປີຊີຣຽລຫຼົ່ຜິດມະລາສູ່ແດ່ກາດຽນຕະດິນສາຈີແຄມມັ້ນຈັດດີແລ້ຊິລາແກ່ແ
ດ່ມັນປີດ້ວຍສິດຜິດລາມະລາສໍອຸລາຍຍາປີກະດາປີດ້ວຍສິດກາ2ບ້ອງ9ສລောက်ຜິດລາແກ່ດາບໍລະປູປີໂຍມືບໍທີ່ປີດ້ວຍສິດກາປ່ຽນຫນັ້ນໄດ້ແມ່ສູ່ແດ່ຕະບໍບໍ
ပုံပုံပြီးကြီးမားလာမယ်ပေါ့ဒါပေမဲ့ဒါကလည်းတရုတ်ရဲ့ယက်တီကျဲအနေထားပုံမှာမူတည်တယ်ဘာကြောင့်လဲဆိုတော့ဝါတက်မပါပဲနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အင်အားကကောင်းမလားဆိုတာတညာရှိစရာကောင်းတယ်ဒါကြောင့်မို့ဒီလိုခင်းချင်းဖြစ်လာဖို့ဆိုတာကအကြောင်းချက်တွေများကြီးရဲ့လှုပ်ရှားမှုပေါ်မှာကြည့်ပြီးမှပြောလို့ရတယ်အခုချိန်ထိကပြပြပြင်းပြင်းကျွန်တော်တို့ဘာမှပြောလို့မရသေးဘူးနိုင်ငံတကာဖိအားကလည်းကျွန်တော်တို့ CRPH နဲ့เนาะလူလှုပ်ရှားမှုလုပ်နေကြတဲ့လူတွေကလိုချင်တဲ့အတိုင်းအတာချင်းမရသေးပေမဲ့အရင်နဲ့မတူတဲ့ဖိအားပေးပုံမျိုးကတော့တွေ့လာနေရတဲ့အထူးဖြင့်တရုတ်အာဆီယံပေါ့ဒါပေမဲ့အာဆီယံတို့ကပြောင်းသွားနိုင်ကြတယ်အများကြီးရှိတယ်
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ဒီမိုကရေစီအရေးလူလူလှုပ်ရှားမှုနဲ့နောက်ဆက်တွဲဖြစ်လာနိုင်တဲ့အခြေအနေတွေကိုမြန်မာအရေးသုံးသပ်သူဒေါက်တာတင်မောင်တန်းနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်တင်ပြခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့အားကစားကဏ္ဍကိုလည်းတင်ပြပေးကြပါမယ်။တပတ်တွင်းဖြစ်ပေါ်ခဲ့တဲ့ထူးခြားတဲ့နိုင်ငံတကာကအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြပေးထားပါတယ်။
ဒီကအောက်သားကဏ္ဍမှာတော့အင်္ဂလန်ပရီးမီယာလိဘောလုံးပွဲနဲ့ပြည်သူ့ Open Tennis ပြိုင်ပွဲနဲ့ဆိုင်တဲ့သတင်းကိုပြောပြသွားမှာဖြစ်ပါတယ်။ အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေကတော့ပြီးဖို့၈ပွဲပဲလိုပါတော့တယ်။ဒီတစ်ပတ်မှာပွဲစဉ်30မြောက်ကိုကစားခဲ့ကြပြီးတော့မန်စီးတီးအသင်းကဒီတစ်ပတ်မှာလည်းထပ်ပြီးအနိုင်ရတာကြောင့်ချန်ပီယံဖြစ်ဖို့နှီးဆက်လာနေပါတယ်။မန်စီးတီးဟာဒီတစ်ပတ်မှာလက်စတာကွင်းမှာသွားကစားတာမှာမန်စီးတီးကမန်ဒီနဲ့ဂျေဇူးစ်တို့သွင်းတဲ့ဂိုးတွေနဲ့၂ဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ကျန်တဲ့ပွဲစဉ်တွေမှာတော့ဒီတစ်ပတ်မှာ Manchester United က Brighton ကိုနောက်ကနေလိုက်ကစားပြီးတော့2ဂိုးတခုနဲ့နိုင်ပြီး Liverpool ကလည်း Arsenal ကိုအဝေးခွင့်မှာ3ဂိုးကိုမရှိနဲ့နိုင်ပါတယ်။ Chelsea ကတော့အခုတစ်ပတ်မှာ West Brom ကိုအင်ခွင့်မှာ5ဂိုး2ဂိုးနဲ့ရှုံးပြီးတော့ Newcastle နဲ့ Tottenham ကတော့2ဂိုးစီတည်ကျသွားခဲ့ပါတယ်။ Man City ဟာဒီတစ်ပတ်နိုင်လိုက်တဲ့အတွက်ဒုတိယနေရာက Manchester United ထက်တစ်ပွဲပိုကစားပြီး30ပွဲမှာ84မှတ်နဲ့14မှတ်ဖြတ်ထားပါတယ်။မန်စီးတီးကနောက်ထပ်ခုနှစ်ပွဲကစားဖို့ကြံနေသေးပြီးတော့ဒီထက်က၄ပွဲနိုင်ရင်တော့ချန်ပီယံဖြစ်မှာဖြစ်ပါတယ်ခင်ဗျာ။မန်စီးတီးတိုက်စစ်မှုအဂွေရိုဟာဒီနေ့ဘောလုံးရာသီအပြီးမှာအသင်းကနေထွက်မှာဖြစ်တဲ့အတွက်ဒါမဲ့ဘောလုံးရာသီမှာတော့ထိတ်တန့်တိုက်စစ်မှုတစ်ယောက်ကိုခေါ်လိုက်မယ်ဆိုပြီးတော့ခမန်းနေကြပြီးဒေါ်မန်တိုက်စစ်မှုဟာလန်ကိုခေါ်နိုင်တယ်ဆိုတဲ့ထင်ကြီးပြီးတော့ဆိုမှုတွေလည်းထွက်လာနေပါတယ်။ဒါမှလည်းသူ့ကိုခေါ်ဖို့အတွက်ပေါင်တန်းတရာလောက်အနည်းဆုံးသုံးရမယ့်အနေအထားဖြစ်နေပါတယ်။မက်ဆီဒီသဲဟာအခုချိန်ထိကစားသမားတူကိုတန်းတရာလောက်ထိပေးပြီးတော့ခေါ်တာမရှိသေးပေမဲ့အဲ့လိုမခေါ်တာမလိုအပ်လို့ဖြစ်ပြီးတော့အနာဂတ်မှာတော့သုံးချင်လဲသုံးလာနိုင်တယ်ဆိုပြီးတော့မက်ဆီဒီနီးပြဂေါ်ဒီယိုလာကပြောလိုက်ပါတယ
်။ So far the club had decided no spend
အခုအချိန်ထိတော့အသင်းကအကစားသမားတယောက်တည်းကိုတန်းတရာလောက်ဒါမှမဟုတ်တန်းတရာကျော်သုံးပြီးတော့မခေါ်ဘူးဆုံးဖြတ်ခဲ့ပါတယ်။အနာဂတ်မှာတော့အသင်းအတွက်လာမယ့်9နှစ်ဒါမှမဟုတ်10နှစ်စာတူတည်အောင်လုပ်ဖို့လိုအပ်တယ်ဆိုရင်တော့ဖြစ်လာနိုင်ပါတယ်။ဒါပေမဲ့အခုအချိန်ထိတော့အသင်းကရောအမှုဆောင်ရာရှိချုပ်နဲ့အကစားဒါရိုက်တာတို့ကဒီလောက်မသုံးဖို့ဆုံးဖြတ်ထားပြီးအဲ့ဒါကြောင့်ကျွန်တော်တို့လည်းမလုပ်ပါဘူး။ဒါပေမဲ့အနာဂတ်မှာတော့ဖြစ်လာနိုင်ပါတယ်။အတိအကျတော့ကျွန်တော်လည်းမပြောနိုင်ပါဘူ
း။ Haaland of course is an exceptional striker.But you'll understand that it's not appropriate.
ဟာသူမတူအောင်တူးကျင်နေအကစားသမားဖြစ်ပါလေ။ဒါပေမဲ့ तू ကတခြားသင်းရဲ့ကစားသမားဖြစ်နေတော့အခုချိန်မှာကျွန်တော်အနေနဲ့ပြောဖို့မသင့်တော်ပါဘူး။သူ့လိုမျိုးဂိုးသွင်းကောင်းတဲ့ကစားသမားမျိုးရှာတွေ့ဖို့ကမလွယ်ပါဘူး။အမှန်တိုင်းပြောရရင်အရင်ကလည်းမလွယ်ပါဘူး။ तू ကအခုမှအသက်20ပဲရှိပေမဲ့ तू သွင်းခဲ့တဲ့ဂိုးတွေကတက်တည်ပါပဲ။ तू ကဘယ်ချေရောညာချေရောအပြင်ပုံစံမျိုးစုံနဲ့ဂိုးသွင်းနိုင်တဲ့တကယ်တိုက်စစ်မှုကောင်းမှာမျက်မှောက်မြင်တယောက်တော့မှ तू ဘလောက်ဒီကောင်းတဲ့တိုက်စစ်မှုဆိုတာသိနိုင်ပါလေ။
ဘာသလုံးတိုက်စစ်မှုမက်ဆီဟာလည်းအခုနဲ့အခုမှအသင်းကနေထွက်တော့မယ်လို့ပြောထားတာကြောင့်မန်စီးတီးကိုရောက်လာနိုင်တယ်ဆိုပြီးတော့ခံမှန်းတာတွေလည်းရှိနေပါတယ်ခင်ဗျာတင်နစ်ဂျိုင်ပွဲတွေဘက်မှာတော့ပြီးခဲ့တဲ့သတင်းဘက်ကကျင်းပခဲ့တဲ့မိုင်အမီအိုပန်တင်နစ်ဂျိုင်ပွဲမှာအမျိုးသမီးဘက်မှာတော့ကမ္ဘာအဆင့်တဲ့ Ashley Birdie ကဘူဆွဲပြီးတော့အမျိုးသားဘက်မှာတော့ချန်ပီယံသစ်တစ်ယောက်ထွက်လာပါတယ်။အမျိုးသမီးဖိုင်နယ်မှာတော့ကမ္ဘာအဆင့်တဲ့ Ashley Birdie နဲ့ Bianca Andreescu တို့ကစားကြတာမှာ Andreescu ဟာဒဏ်ရာကြောင့်ဆက်မကစားနိုင်တော့တဲ့အတွက် Birdie က 6-3-4-3 ကျနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။တနင်္ဂနွေနေ့ကအမျိုးသားဖိုင်နယ်မှာတော့ Poland က Hubert Hurkacz ကအစ်တလီကအသက်19နှစ်အရွယ် Janik Sinner ကို6-6-6-4နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ဘူဆွဲသွားပါတယ်။ဒါဟာပိုလန်နိုင်ငံသားတွေထဲမှာတော့ ATP Tennis Titan ပြိုင်ပွဲတစ်ခုကိုပထမဆုံးဘူဆွဲတာလည်းဖြစ်ပါတယ်ခင်ဗျာ။ပြင်သစ် Open Tennis ပြိုင်ပွဲကိုရွှေဆိုင်ကောင်းရွှေဆိုင်ရနိုင်တယ်လို့ပြင်သစ်အကစားဝန်ကြီးကပြောလိုက်ပါတယ်။ရင်ကျပါဝင်ဥရောပနိုင်ငံတချို့မှာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်ပြင်သစ် Open ကိုအခုနှစ်မှာလည်းရွှေဆိုင်ရပွဲရှိလာနိုင်တယ်ဆိုပြီးတော့ပြောလိုက်တာပါတခြားအသားပြိုင်ပွဲတွေပြန်ဆောင်းမဲ့အချိန်နဲ့အတူတိုက်ပြီးတော့ပြိုင်ပွဲကျင်းပမဲ့ရက်ကိုရွှေ့တင်သလားဆိုတာကိုပြင်သစ်တင်နစ်အဖွဲ့ချုပ်နဲ့ဆွေးနွေးနေတယ်လို့ပြင်သစ်အကစားဝန်ကြီးကပြောပါတယ်မနစ်တုန်းကလည်းဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြိုင်ပွဲကို၄လကျော်လောက်ရွှေ့ဆိုင်ခဲ့ရတာပါပြင်းထန်နိုင်ငံမှာကိုဗစ်တတိယလိုင်းဖြစ်လာနေပြီးဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာတာကြောင့်ပြင်းထန်နိုင်ငံတော်ဝန်စနေနေ့ကစပြီးတော့လူတွေကိုအပြင်မထွက်ဖို့အမိန့်ထုတ်ပြန်ထားပါတယ်။ပြင်းထန်သမားအမန်နျော်မက်ခရွန်ကတော့မေလလယ်လောက်မှာအပြင်မထွက်ဖို့အမိန့်ထုတ်ထားတာကိုပြန်ရုပ်သိမ်းနိုင်မယ်လို့ပြောလင်းတယ်ဆိုပြီးပြောထားပါတယ်။
အခုနှစ်ပြည်စင် Open Tennis ပြိုင်ပွဲကတော့မေလ23ရက်နေ့ကနေဇွန်လ6ရက်နေ့ထိကျင်းပဖို့စီစဉ်ထားတာပါ။သမတ်ထားတဲ့အတိုင်းကျင်းပဖြစ်မယ်မကျင်းပဖြစ်ဘူးဆိုတာကတော့ virus ကူးစက်မှုတွေကိုဘလောက်ထိန်းချုပ်နိုင်မယ်ဆိုတဲ့အပေါ်မှာမူတည်နေပါတယ်ခင်ဗျာ
ကိုရန်နိုင်စီစဉ်တင်ဆက်ပေးထားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ
UA မြန်မာပိုင်းစီစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE mobile app အသစ်ကို smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ app ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်ချင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေ့ညဘက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာခုဆက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါအောင်မယ်ဒီကနေ့ညမှာပုံမှန်905ကကြီးနဲ့ညီဆွန်းသူတွေကိုညဝတီရုံမြင့်တန်ကြားက၈နိုင်သတင်းမှာကြီးညာတော့တဲ့အထဲအမှုပညာရှင်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့အထင်ကရပုဂ္ဂိုလ်တော်တော်များများပါဝင်ခဲ့တာကိုတွေ့ရှိရပါတယ်။အလားတူပဲအမေရိကန်စင်တာကိုတနက်နေ့ပြစ်ခတ်သူတရားခဏ်ကိုတွေ့ရှိထားပြီးဆိုတာကိုလည်းမြဝတီရုပ်တံသတင်းဌာနကကြေညာသွားပါတယ်ခင်ဗျာ။ဒီကနေ့မနေ့ပိုင်းကစပြီးကလေးမျိုးပင်မတပိတ်ဖြစ်တဲ့တာဟန်ခန်တက်ကိုစစ်တပ်ကပြစ်ခတ်ဖြိုခွဲခဲ့တာကြောင့်တေဆုံသူ12ဦးတည်းမနေ့ရှိတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ပြစ်ခတ်မှုအတွင်ဒဏ်ရာရသူ10ဦးတည်းမနေ့ရှိပြီးလူတချို့ဖမ်းဆီးခံခဲ့ရတယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်။ပဲခူးမြို့မှာလည်းဒီကနေ့မနေ့ပိုင်းလမ်းအတားအဆီးတွေကိုလာရောက်ဖယ်ရှားတဲ့စစ်တပ်ကပစ်ခတ်လို့ဥကောင်းနဲ့ရင်ဘတ်ကိုကြီးစံထိမှန်ပြီးအမျိုးသား၂ယောက်တေဆုံးခဲ့ပါတယ်။နောက်ထပ်အနည်းဆုံးလူ၅ဦးတင်းနဲ့ကြီးစံထိမှန်ထားပြီးအဲ့ဒီထက်ကတအူးအခြေအနေစိုးရိမ်ရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အလားတူပဲစကိုင်းတိုင်းဒဇယ်မြို့မှာလည်းဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်အနည်းဆုံးတအူးတေဆုံးပြီးဒဏ်ရာရသူအများအပြားရှိတာမှာအဲ့ဒီထက်ကတအူးကတော့စိုးရိမ်ရတဲ့အနေအထားမှရှိတယ်လို့ဆိုပါတယ်။တနင်္သာရီတိုင်းဒဝဲမြို့မှာတော့အင်ဂျင်နီယာတပိတ်စစ်ကြောင်းကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းခဲ့လို့တယောက်ကြီးစံထိမှန်ပြီးဒဏ်ရာရခဲ့ပြီး၉ယောက်ကိုဖမ်းဆီးသွားတယ်လို့ဒဝဲမြို့ကတအူးက VOA ကိုပြောပါရခင်ဗျာ။ရန်ကုန်မြို့မှာလည်းစစ်တပ်ကနေရာအနှံ့ဆောင်ကြည့်နေတဲ့ကြားကဆေးအနာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေပျောက်ကြားပုံစံနဲ့ဆက်လက်ရှိနေပါတယ်။တာကေတာဒေါ်ဘုံတောင်ဥကလာလှိုင်းကမာရွတ်လဲရန်နဲ့မယန်းကုန်းမြို့နယ်တွေမှာတကူးတပိတ်ပျောက်ကြားတပိတ်လူမဲ့တပိတ်တွေပြုလုပ်ခဲ့ကြပါတယ်တရုတ်နိုင်ငံအနေနဲ့စစ်အာဏာရှင်ကိုမထောက်ခံဖို့မြမအရေးကိုနိုင်ငံတကာမှာတေးတင်အောင်လုပ်နေတာတွေကိုရပ်တန့်ဖို့လူငယ်တွေကဥဆောင်ပြီးတရုတ်စန့်ကျင်ရေးလှုပ်ရှားမှုတချို့ကိုဆက်လုပ်ခဲ့ကြပါတယ်အင်တာနက်စနစ်အများစုဖြတ်တောက်ထားတာကြောင့်စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုသတင်းတွေရေးသားဖော်ပြထားတဲ့ຫນွေဥအတန်လက်ကမ်းစာစဉ်ကိုရန်ကုန်မြို့နေရာတချို့မှာဖြန့်ဝေနေကြပါတယ်နေ့စဉ်ဖြန့်ချိမယ်လို့ကြေညာထားတဲ့လက်ကမ်းစာဆောင်တွေစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ကြာဆုံးခဲ့ရသူတွေအကြောင်းနဲ့တော်လန်ရေးနှိုးစော်စာတွေလည်းပါဝင်ပါတယ်ခင်ဗျာမြန်မာနိုင်ငံအကြတဲ့ကိုကူညီဖြည့်ရှင်ဖို့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ကြိုးပမ်းမှုတွေကိုဗြိတိန်နိုင်ငံကလည်းအားပေးထောက်ခံသွားဖို့ရှိတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကဒီကနေ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒိုမီနစ်ဂရက်နဲ့တွေ့ဆုံအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ကျမတို့ရဲ့ဆွေးနွေးမှုတွေကအတူတူပါပဲ။နောက်ထပ်အရသာထိခိုက်သေးချေမှုတွေမဖြစ်ရအောင်မြန်မာစစ်တပ်အနေနဲ့အင်အားသုံးပစ်ခတ်နေတာတွေကိုရပ်ပြီးဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြန်လည်ရရှိလာအောင်ဆွေးနွေးအဖြေရှာနိုင်မဲ့အခင်အကျင်းတရက်ကိုဖန်တီးဖို့ဆက်လက်တောင်းဆိုပါတယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူဒီကပြောပါတယ်။မြန်မာအရေးကူညီဖြည့်ရှင်းပေးနိုင်မှုအာဆီယံနိုင်ငံတွေရဲ့ကြိုးပမ်းမှုမှာဗြိတိန်အပါအဝင်နိုင်ငံတကာအတိုင်းအဝန်းကဘယ်လိုပံ့ပိုးပေးနိုင်မလဲဆိုတာတွေကိုအင်ဒိုနီးရှားနိုင်ငံမှာရောက်နေတဲ့ဗြိတိရှ်နိုင်ငံသားရဲ့ဝန်ကြီးနဲ့ဆွေးနွေးခဲ့တယ်လို့လည်းဝန်ကြီးမဆူဒီကပြောပါတယ်။မြန်မာနိုင်ငံဥပဒေရေးရာကိုယ်စားလှယ်အဖွဲ့တွေနဲ့မြန်မာနိုင်ငံအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဆိုင်ရာရန်တရား IAMM အဖွဲ့အကြီးအကဲတို့ဒီကနေ့ခုနှစ်ရက်နေမှာတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့ CRPH ရဲ့ကုလသမဂ္ဂဆိုင်ရာအထူးတန်တမာဒေါက်တာဆဆာကထုတ်ပြန်ထားပါတယ်ခင်ဗျာဒီလိုတွေ့ဆုံမှုကို CRPH ကတစ်ဆင့်ဆောင်ရွက်ပေးတာလို့လည်းဖော်ပြထားပါတယ် ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Robert Lewis ဖြစ်ပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါ VOA American အတန်ရဲ့ဗုဒ္ဓနေ့ညအစီအစဉ်တွေကိုနားဆင်အားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာတော်ရရှိများနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးလူအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice